Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမှာတော်တာရှင်များရှင် VOA American တိုင်ရဲ့2018ခုနှစ်ဒီဇင်ဘာလ23ရက်ကြာသပတေးနေ့ညပိုင်းည9နာရီကနေ10နာရီထိအစီအစဉ်တွေကို American ပြည်အောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီကနေ့ညပိုင်းအစီအစဉ်တွေကိုကျမများသစဉ်အောင်ကတာဝန်တင်ဆက်ပေးပါမယ်
။ကျမကစုမြတ်မော်ပါရှင်။ရေမန်နိုင်ငံဟိုဒေတာစိတ်ကမ်းမြို့မှာအပြစ်ခတ်ရဆဲဖို့အတွက်တိုက်ပွဲဖြစ်နေတဲ့အစိုးရတပ်တွေနဲ့တပုံဖွဲ့ကိုယ်စားလှယ်တွေကြားသဘောတူခဲ့ပါတယ်။ဗြိတိန်နိုင်ငံမှာထွေထွေရွေးကောက်ပွဲမတိုင်ခင် Conservative Party ခေါင်းဆောင်နေရာကနေဆင်းပေးမယ်လို့ဝန်ကြီးချုပ်ထရီဆာမေကဒီကနေ့အတည်ပြုပြောကြားခဲ့ပါတယ်။အခုလိုမျိုးထိတ်တန့်သတင်းတွေကိုကိုရနိုင်တဲ့အခြေညာပေးပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။သတင်းတွေအပြီးနားဆင်ရမယ့်သတင်းလွှာမှာတော့မြန်မာငင်းငင်းလုပ်ငန်းစဉ်မှာတရုတ်ဘက်ကထဲထဲဝင်ဝင်ဆက်ပြီးပါဝင်မယ်လို့ပြောဆိုလိုက်တာဟာမြန်မာငင်းငင်းလုပ်ငန်းစဉ်အပေါ်ဘယ်လိုကျိုးသက်အောင်နိုင်ပါသလဲ
大家可能从消息中报道中也已经看到缅甸政府与缅北三支
တရုတ်နိုင်ငံကြီးဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ပြောသွားတာပါအပြည့်အစုံကိုနောက်ပိုင်းမှနားဆင်ရပါမယ်ဒီသတင်းလွှာနဲ့အတူစစ်ဘေးသင့်ရခိုင်ကြီးရွာတွေမှာအကူအညီတွေလိုအပ်နေတဲ့အကြောင်းဗကန်တရဘဟိုတယ်ကနေအလုပ်ထုတ်ခံလိုက်ရတဲ့ဝန်ထမ်းတွေကအလုပ်ပြန်ရဖို့တောင်းဆိုတဲ့အနေနဲ့ဗကန်ကနေပြည်တော်အထိလမ်းလျှောက်ချီတက်တာမှာရဲတပ်ဖွဲ့ကအင်အားသုံးဖြုတ်ခွင်းလိုက်တဲ့အကြောင်းနဲ့အခြားစိတ်ဝင်စားပွဲသတင်းလွှာတွေကိုလည်းတင်ဆက်ပေးသွားပါမယ်ဒုတိယပိုင်းနိုင်ငံဝက်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ကျမကြီးကန္တာဦးအောင်ခင်ရဲ့မြမကြီးတုံသက်ချင်းနဲ့တိုင်းရင်းသတင်းလွှာတွေကိုနားဆင်ရဖို့ရှိပါတယ်။အခုအရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုရနိုင်တို့ကပြောပြပေးပါအောင်ရှင
်။ရေမန်နိုင်ငံပင်လယ်နီစိတ်ကမ်းမြို့ဖြစ်တဲ့ဟော်ဒေတာမြို့မှာအပြစ်ခတ်ရဆဲဖို့တိုက်ပွဲဖြစ်နေတဲ့အစိုးရတပ်တွေနဲ့တပုံအဖွဲ့ကိုယ်စားလှယ်တွေကြားသဘောတူခဲ့တယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတရက်စ်ကဒီကနေ့ပြောကြားလိုက်ပါတယ်။ရေမန်အစိုးရတပ်တွေနဲ့ဟူသီတပုံတွေကြားဖြစ်နေတဲ့တိုက်ပွဲတွေအဆုံးသတ်ရေးကုလသမဂ္ဂဂျာဝင်အစီအစဉ်နဲ့ဆွေးနွေးပွဲကိုနှစ်ဖက်ကိုယ်စားလှယ်တွေဆွေးနွေးနိုင်ကမှသတင်းတစ်ပတ်ကြာအောင်ဆွေးနွေးခဲ့ပြီးတဲ့နောက်မှာအခုလိုသဘောတူခဲ့ကြတာဖြစ်ပါတယ်။ဟော်ဒေတာမြို့မှာဂျာနေတပ်ဖွဲ့ဝင်တွေချထားရင်းနဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီအပွဲရေးဖွဲ့တွေထားရှိနိုင်ရေးကိုလည်းသဘောတူခဲ့ကြပါတယ်။ဇန်နဝါရီလနှောင်းပိုင်းမှာထပ်ကျင်းပါမယ်နောက်တစ်ကြော့ဆွေးနွေးပွဲကြရင်တော့နိုင်ငံရေးပူးပေါင်းတွေကိုဆွေးနွေးကြလိမ့်မယ်လို့အတွင်းရေးမှူးချုပ်ဂူတရက်စ်ကပြောပါတယ်။ဆာဒီအာရေဗျအစိုးရထောက်ခံတဲ့ယေမန်အစိုးရတပ်တွေနဲ့အီရန်အစိုးရထောက်ပံ့တဲ့ဟူသီတပုံတွေကြားမှာ2014ခုနှစ်မှာစတင်တိုက်ပွဲတွေဖြစ်ပွားခဲ့တာပါ။လောလောဆယ်အထိသေဆုံးသူ10,000+ရှိနေပါပြီ။တချိန်တည်းမှာပဲဒီယေမန်နိုင်ငံပြည်တွင်းစစ်မှာဆာဒီဥဆောင်တဲ့စစ်ရင်တဲ့ဝင်ရောက်ဖြည့်ရှင်းမှုအပေါ်အမေရိကန်ရဲ့ထောက်ခံမှုအဆုံးသတ်ရေးဆုံးဖြတ်ချက်ကိုဒီကနေ့အမေရိကန်အထက်လွှတ်တော်မှမဲခွဲဆုံးဖြတ်ဖို့ရှိနေပါတယ်
။အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့ရှေ့နေအဖြစ်ချိန်တော်ကြာဆောင်ရွက်ခဲ့တဲ့မိုက်ကယ်ကိုဟန်ကိုညောင်မျိုးဖယ်ရိုတရားရုံးတစ်ခုကမနေ့ဗုဒ္ဓဟူးနေ့ကပြစ်ဒဏ်ထောင်ဒဏ်3နှစ်ချမှတ်လိုက်ပါတယ်။ထရမ့်ကိုမျက်စိမိတ်ယုံစားသစ္စာခံခဲ့ရကနေသူ့ရဲ့မကောင်းတဲ့လုပ်ရက်တွေကိုဖုံးကွယ်တဲ့အထီးဖြစ်ခဲ့ရတာလို့မစ္စတာကိုဟန်ကညောင်မျိုးတရားသူကြီးတူကိုဝန်ခံပြောဆိုခဲ့ပြီးတဲ့နောက်ခုလိုပြစ်ဒဏ်ချမှတ်ခံလိုက်ရတာပါ။မစ္စတာကိုဟန်ကထရမ့်အတွက်12နှစ်လောက်အလုပ်လုပ်ခဲ့ပေမဲ့လို့အဲ့လိုလုပ်ခဲ့တဲ့အချိန်တွင်သူဟာလူရောစိတ်ပါချုံနောင်ခံရတယ်လို့ခံရတယ်လို့ခံစားခဲ့ရတယ်လို့သူ့ကိုစင်ကြားချတဲ့ညူယောက်မြို့ဖက်ဒရယ်တရားရုံးမှာပြောဆိုသွားပါတယ်။အခုမစ္စတာကိုဟန်ပြစ်ဒဏ်ချမှတ်ခံရတဲ့အထက်မှာတော့ထရမ့်နဲ့တစ်ချိန်ကကျူးလွန်ခဲ့တယ်လို့ဆွဆွဲခံရတဲ့အမျိုးသမီးနှစ်ဦးကိုနှုတ်ပိတ်ခကျင်းွေအဖြစ်အမေရိကန်ဒေါ်လာ28,000ပေးဖို့စီစဉ်ပေးခဲ့တာနဲ့ရုရှားနိုင်ငံမော်စကိုမြို့မှာမိုးမြော်အဆောက်အဦတစ်ခုစောက်ဖို့ထရမ့်ကြိုးပမ်းခဲ့တဲ့ကိစ္စတွေနဲ့ပတ်သက်ပြီးတော့လွှတ်တော်ကိုလိမ့်လည်ထွက်ဆိုခဲ့တာတွေပါပါပါတယ်ခင်ဗျာ
။ဗြိတိန်နိုင်ငံမှာထွေထွေရွေးကောက်ပွဲမတိုင်ခင် Conservative Party ခေါင်းဆောင်နေရာကနေဆင်းပေးမယ်လို့ဝန်ကြီးချုပ်ထရီဆာမေကဒီကနေ့အတည်ပြုပြောကြားလိုက်ပါတယ်။2022ခုနှစ်မှာကျင်းပမယ့်ရွေးကောက်ပွဲကိုသူဦးဆောင်ရှင်းပြသွားခြင်းပေမဲ့ခေါင်းဆောင်တင်းနဲ့ပြိုင်ဆိုင်တာကပါတီအတွက်ပိုပြီးသင့်တော်လိမ့်မယ်လို့ Belgium နိုင်ငံ Brussels မြို့တော်မှာ EU ခေါင်းဆောင်တွေနဲ့ဆွေးနွေးပွဲမဆခင်မှာဝန်ကြီးချုပ်မေကပြောကြားခဲ့တာပါ။ပုံထုနေတော့ကပါလီမန်မှာသူ့ရဲ့ Conservative Party ဝင်အမတ်တွေကဝန်ကြီးချုပ်အပေါ်အယုံကြည်ရှိမရှိမဲခွဲတာမှာအယုံကြည်ရှိတဲ့ဘက်ကအနိုင်ရခဲ့ပါတယ်။ဒါပေမဲ့ပါတီဝင်အမတ်3ပုံ2ပုံလောက်ဖြစ်တဲ့အမတ်118ယောက်ကအယုံကြည်မရှိမဲပေးခဲ့ကြတာမို့ပါတီအနေနဲ့ခေါင်းဆောင်တင်းနဲ့ရွေးကောက်ပွဲဝင်ဖို့လိုလားပါလိမ့်မယ်လို့ဝန်ကြီးချုပ်ကပြောခဲ့တာပါ။ဝန်ကြီးချုပ်မေဟာဒီဗြိတိန်နိုင်ငံ EU ဥရောပသမဂ္ဂတွေကနှုတ်ထွက်ရေးဆိုင်ရာ Brexit သဘောတူညီချက်တွေနဲ့ပတ်သက်လို့ EU ဘက်ကနောက်ထပ်အာမခံချက်တွေရရှိနိုင်ရေးစူးစမ်းနေတာဖြစ်ပါတယ်။ဒီသဘောတူညီမှုတွေကြောင့်ဗြိတိန်မှာဖြစ်နေတဲ့နိုင်ငံရေးအခြေအနေကို कुनी फेचें बेजें ने लो इयु गांसाने बगा प्योने बिमे लाने ची निनाय यासी थारे दबो दुनी जेडुगो प्यांबी स्वेन्वे निनायमो मलो लावु सुरागोले ठोपो प्योके जावारे ठीकने ने नफान लो में इयु थेती सीवे वरे अट्वे वेंजीजो मे बगा अचे निगो ना थां बिरो तिंदो दलो सिंजा सों प्यां में लो उयोपा गांसी अगता डोनाल्ड टस्क का प्योजागे बारे EU ने ब्रिटेन जा या था रहे दबाव दुनिया जड़ी का EU बैग को शॉप बिरा म्यारे लो ब्रिटेन लोट अमेरिका में म्यागा प्योबिरो कंगवे निजावारे
त्यों निपंगा कंपनी दुखू ये मुझों यासी दुगो कनेडा अनाबाइंडी का अगला सोबाई मा पंजी लाई बिरेना दुनिया में कनेडा नेगांडा को पंजी लाई टेलो त्यो अनाबाइंडी बग အဒီပြလိုက်ပါတယ်တရုတ်နိုင်ငံရဲ့အမျိုးသားလုံခြုံရေးကိုအန်ဒီအေပြုနေတယ်လို့တန်ကြားရှိရတဲ့အတွက်စီးပွားရေးချန်ပီမိုက်ကယ်စပေးဘောနဲ့တန်တမာဟောင်းမိုက်ကယ်ကော့ဘရစ်တို့ကိုတင်လာနေကဖမ်းဆီးလိုက်တယ်လို့တရုတ်နိုင်ငံသားရဲ့ဝန်ကြီးဌာနပြောခွင့်ရလူခန်းကတင်းနှောက်တွေကိုဒီကနေ့ဘေကျင်းမြို့တော်မှာပြောကြားလိုက်ပါတယ်တရုတ်အနာဘိုင်းဒီဘက်ကစပေးဘောကိုစစ်ဆေးမြင့်မြန်ခဲ့ပြီးတ ဆက်သွယ်လို့မရတော့ကြောင်းသူဘက်မှာရှိတယ်ဆိုတာကိုသိရဖို့အတွက်ကနေဒါအစိုးရအနေနဲ့အပြင်းထန်ကြိုးပမ်းနေပြီးတရုတ်အနာပိုင်တွေကိုလည်းဒီကိစ္စကိုမေးထားသလိုသူ့ရဲ့မိသားစုနဲ့လည်းဆက်သွယ်ရထားတယ်လို့ကနေဒါနိုင်ငံသားရေးဝန်ကြီးမစ်ဖရီလန်ကပြောပါတယ်သူကိုပဲနေရာမှာဖမ်းထားတဲ့ဗာကြောင့်ဖမ်းထားတယ်ဆိုတာနဲ့ပတ်သက်ပြီးနောက်ထပ်သတင်းအချက်အလက်မရသေးဘူးလို့လည်းပြောပါတယ်ကနေ
VOA American တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညာဝိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1553ညာလိုင်းဒိုမီတာ25 kHz 1783ညာလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဆက်သွားရင်းညာပဲနိုင်ငံကသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါတယ်ကမ္ဘာတဝန်းသတင်းတောက်တွေဖမ်းဆီးထောင်ချခံရတဲ့အခြေအနေဟာတာမန်ဖြစ်ရုပ်ဖြစ်စဉ်အခြေအနေလိုဖြစ်နေပြီလို့နောက်ဆုံးထွက်လာတဲ့အစိုးရစခန်းစာတစ်ခုကဖော်ပြလိုက်ပါတယ်။မြန်မာနိုင်ငံအပါအဝင်ကမ္ဘာမှာထောင်ချခံထားရတဲ့သတင်းတောက်251ယောက်ကျော်ရှိနေပြီးတော့အရေးကြီးတဲ့သတင်းဖော်ပြမှုတွေအပေါ်အာဏာသုံးဖိနှိပ်မှုမျိုးကယာယီမြင့်တက်နေတာမဟုတ်တော့ဘူးလို့သတင်းသမားများကာကွယ်စောင့်ရှောက်ရေးအဖွဲ့တစ်ခုဖြစ်တဲ့ American အခြေစိုက် CPJ ကဒီကနေ့ဒီဇင်ဘာ23ရက်နေ့မှာအစိုးရခန်းစာထုတ်ပြန်တာပါ။သတင်းတော်တွေကိုဖမ်းဆီးထောင်ချပြီးတော့သတင်းလွတ်လပ်ခွင့်ကိုဖိနှိပ်နေတာကအခု2018ခုနှစ်မှာလဲ3နှစ်ဆက်တိုက်အဖြစ်နဲ့ဆန်းချိန်တင်မြင့်တက်နေတယ်လို့ CPJ ကပြောပါတယ်။ပြီးခဲ့တဲ့နှစ်အတွင်းသတင်းတော်တွေအများဆုံးထောင်ချခံရတဲ့နိုင်ငံတွေကတရုတ်၊အီဂျစ်နဲ့ဆာအုဒီအာရေဗျနိုင်ငံတွေဖြစ်ပါတယ်။နိုင်ငံရင်းသတင်းရေးသားဖော်ပြတဲ့သတင်းသမားတွေအန္တရာယ်အများဆုံးကြုံရပြီးသတင်းတော်တွေအတွက်ဒုတိယအန္တရာယ်အရှိဆုံးကလူခွင့်ရေးနဲ့ဆိုင်တဲ့သတင်းမျိုးဖြစ်တယ်လို့ CPJ အစီရင်ခံစာထဲမှာထောက်ပြထားပါတယ်။ရခိုင်ပြည်နယ်မှာစစ်တပ်ရဲ့ရက်ဆက်တဲ့လူခွင့်ရေးချိုးဖောက်မှုတွေကိုသတင်းဖော်ထုတ်ဖို့ကြိုးစားလို့နိုင်ငံတော်လျှော့ဝှက်ချက်ဥပဒေနဲ့ Writers သတင်းတောက်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့နှစ်ယောက်ထောင်ဒဏ်9နှစ်စီချခံထားရတာကိုလည်း CPJ ကဥပမာပေးဖော်ပြပါဗျ။ကိုကျော်စိုးဦးနဲ့ကိုဝါလုံးတို့ကိုဒီရဲအရာရှိတယောက်ကထောင်ချောက်ဆင်ဖမ်းဆီးခဲ့တာတစ်နှစ်ပြည့်တဲ့ဒီဇင်ဘာ12ရက်ကသူတို့လွတ်မြောက်ရေးအတွက်နယူးယောက်နဲ့လန်ဒန်မြို့တွေမှာသတင်းတောက်တွေတောင်းဆိုဆန္ဒပြခဲ့ကြပါဗျ။မြန်မာနိုင်ငံမှာလည်းသတင်းသမားတွေအပြင်အရက်ဖက်လူအဖွဲ့အစည်းတွေကရန်ကုန်မြို့မှာစုဝေးပြီးတော့သူတို့နှစ်ယောက်ကိုလွှတ်ပေးဖို့တောင်းဆိုကြပါတယ်။အမှန်တရားကိုကာကွယ်စောင့်ရှောက်သူများအဖြစ် Time Magazine ကြီးကဂုဏ်ပြုတဲ့2018ခုနှစ်အတွက်အထူးကြဆုံးပုဂ္ဂိုလ်တွေထဲမှာလည်း Writers သတင်းတောက်နှစ်ယောက်ပါဝင်ပါတယ်။
မြန်မာနိုင်ငံကိုနှစ်ရက်ကြာရောက်ရှိနေတဲ့ဩစတြေးလျနိုင်ငံသားရေးဝန်ကြီး Marie Spain ဟာနိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်နဲ့ဒီကနေ့နေပြီးတော့မှတွေ့ဆုံခဲ့ပါတယ်။မြန်မာနိုင်ငံရဲ့ပညာရေး၊ကျန်းမာရေး၊စီးပွားရေးနဲ့ဒီမိုကရေစီအတွင်းကူးပြောင်းရေးလုပ်ငန်းစဉ်တွေဖွံ့ဖြိုးတိုးတက်ရေးနဲ့နိုင်ငံပူးပေါင်းဆောင်ရွက်ရေးကိစ္စတွေတိုးမြှင့်ဆောင်ရွက်သွားနိုင်ရေးအလေးထားဆွေးနွေးခဲ့တဲ့အကြောင်းမြန်မာနိုင်ငံသားရေးဌာနကဒီကနေ့သတင်းထုတ်ပြန်ထားပါတယ်။ရခိုင်ပြည်နယ်အတွင်းဖြစ်ပွားခဲ့တဲ့ပြည်ပခါနဲ့ဒုက္ခသည်တိုင်းနဲ့ချီဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးခဲ့ရတဲ့ကိစ္စရင်းနဲ့ပတ်သက်ပြီးလဲမြန်မာနိုင်ငံပေါ်နိုင်ငံတကာကဖိအားတိုးမြှင့်ပေးနေချိန်မှာဩစတြေးလျနိုင်ငံသားရဲ့ဝန်ကြီးမြန်မာနိုင်ငံကိုတွားရောက်ခဲ့တာဖြစ်ပါတယ်။ဒေါက်ဆန်းစုကြည်နဲ့တွေ့ဆုံချိန်အတွင်းရိုဟင်ဂျာအရေးဖိအားပေးပြောဆိုဖို့နိုင်ငံတကာလူ့အခွင့်အရေးအဖွဲ့ Amnesty International Australia ကလည်းဝန်ကြီးပိန်းကိုတိုက်တွန်းခဲ့ပါတယ်။ဝန်ကြီးပိန်းဟာမနေ့အင်္ဂါနေ့တုန်းကတော့ရခိုင်ပြည်နယ်စစ်တွေမျိုးကိုတွားရောက်ခဲ့ပြီးတော့ဗော်ဒူဘဒုက္ခသည်စခန်းကဒုက္ခသည်ရင်းနဲ့တွေ့ဆုံခဲ့ပါတယ်။ရခိုင်ပြည်နယ်တွင်ဖြစ်ပျက်ခဲ့တဲ့အခြေအနေ ဒီနေ့ပတ်သက်လို့ဩစတြေးလျနိုင်ငံအနေနဲ့အထူးစိုးရိမ်ကြောင်းအင်္ဂလိပ်ကထုတ်ဖော်ပြောဆိုထားသလိုသူရဲ့အခုခီးစဉ်အတွင်းအိုအီမဲရွန်ဂျာဒုက္ခသည်အသိဉာဏ်အတွက်အခြေခံလိုအပ်တဲ့အကူအညီတွေပေးနိုင်ရေးဆွေးနွေးသွားမှာဖြစ်တဲ့ကြောင်းဝန်ကြီးပိန်းကသူရဲ့ခီးစဉ်မတိုင်ခင်မှာသတင်းထုတ်ပြန်ထားပါတယ်။ရခိုင်ပြည်ကလည်းပတ်သက်ပြီးတော့အရေးရှိခိုင်မာတဲ့ဖြစ်တဲ့ရရှိ
ဒီအထက်မှာပဲထွက်လာတဲ့ကမ္ဘာပံရဲ့မြန်မာနိုင်ငံစီးပွားရေးစောင့်ကြည့်အစဉ်ခံစားရဲမှာတော့၆တပ်သမ၄ရာဂိုင်းနှုန်းဝင်ကျင်မဲ့ရှိမယ်လို့ခန့်မှန်းထားပါတယ်။တရားထဲမှာပဲထွက်လာတဲ့ကမ္ဘာပံရဲ့မြန်မာနိုင်ငံစီးပွားရေးစောင့်ကြည့်အစဉ်ခံစားရဲမှာတော့၆တပ်သမနှင့်
ဂျာဂိုင်နှုန်းရှိနိုင်တယ်လို့ခန့်မှန်းပါတယ်။စီးပွားရေးတိုးတက်မှုနှုန်းနှေးကွေးရတဲ့အထိကအကြောင်းရင်းတွေကကမ္ဘာလုံးဆိုင်ရာစီးပွားရေးအခြေအနေလာတာနိုင်ငံစီးပွားရေးတရက်လုံးမှာဟန်ချက်မညီတာဥရောပသမဂ္ဂနဲ့ဆက်ဆက်တဲ့ကုန်သွယ်ရေးအခွင့်အလမ်းတွေဆုံးရှုံးနိုင်ခြေရှိတာနဲ့ရခိုင်မြောက်ပိုင်းကမတိမငြိအခြေအနေတွေကြောင့်လို့နှစ်ဖွဲ့လုံးကတုံ့တက်ပါတယ်။
နောက်ဆုံးရမြန်မာနိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုရန်နိုင်တို့ပြောပြပေးခဲ့တာပါ။အခုတော့သတင်းလှော်တွေကိုတင်ဆက်ပေးဖို့အချိန်ရောက်ပါပြီ။အစိုးရရဲ့ငင်းငယ်ရေးကော်မရှင်နဲ့မြောက်ပိုင်းလက်နက်ကိုင်အဖွဲ့သုံးဖွဲ့တို့တရုတ်အစိုးရရဲ့ဂျာဝင်ဆောင်ရွက်မှုနဲ့ရရှိခဲ့တဲ့သဘောတူညီချက်ဟာဆိုရင်
မြန်မာငင်းငင်းလုပ်ငန်းစဉ်အတွက်အရေးကြီးတဲ့တိုးတက်မှုဖြစ်တယ်လို့တရုတ်ဖက်ကပြောဆိုလိုက်ပါတယ်။မြန်မာငင်းငင်းလုပ်ငန်းစဉ်မှာပါဝင်ဖို့မြောက်ပိုင်းလက်နက်ကိုင်အဖွဲ့သုံးဖွဲ့ကကြေညာလိုက်တာဟာတပ်မတော်ဘက်ကသဘောထားပြောင်းလဲလာတဲ့အနေအထားလေးဖြစ်တယ်လို့သုံးသပ်ကြပါတယ်။မတ်သိန်းထိုက်ကစူးစီးတင်ပြထားပါတယ်ရှင်။မြန်မာအစိုးရရဲ့ငင်းငင်းလုပ်ငန်းစဉ်မှာပါဝင်ဖ ောက်တပ်ဖွဲ့ MNDAA ခေါ်ကိုကန့်တပ်ဖွဲ့နဲ့ AA ခေါ်ရခိုင်တပ်ဖွဲ့တို့ကြားတရုတ်အစိုးရရဲ့စီစဉ်ပေးမှုနဲ့တရုတ်နိုင်ငံကူမဲမှာတွေ့ဆုံဆွေးနွေးခဲ့ကြပြီးတဲ့နောက်ရရှိခဲ့တဲ့သဘောတူညီချက်ဟာမြမငင်းချမ်းကြီးအတွက်အရေးကြီးတဲ့တိုးတက်မှုဖြစ်တယ်လို့တရုတ်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရလူခန်းကအခုလိုပြောပါတယ်
။大家可能从消息中报道中也已经看到，缅甸政府与缅北三支民地武。
ဒီကိစ္စကမြမငင်းချမ်းကြီးလုပ်ငန်းစဉ်မှာအရေးကြီးတဲ့ပြည်သူ့ဆောင်တိုးတက်မှုတစ်ခုဖြစ်တယ်လို့ကျွန်တော်ယုံကြည်ပါတယ်။တရုတ်အနေနဲ့ထောက်ခံကြိုးစားပါတယ်။မြန်မာနိုင်ငံကယင်းဤတဲ့အိန္ဒိယနိုင်ငံတစ်ခုဖြစ်တာနဲ့အညီအားလုံးပါဝင်တဲ့ငင်းချမ်းကြီးနဲ့ပြန်လည်ညာစီလုပ်ငန်းစဉ်ဆက်လက်တိုးတက်စေရေးမြန်မာဆိုရရဲ့ကြိုးပမ်းမှုတွေကိုတရုတ်အနေနဲ့ထောက်ခံပါတယ်မြန်မာနိုင်ငံမှာပအဝင်ပတ်သက်သူတွေအားလုံးအနေနဲ့မျက်နှာချင်းဆိုင်တွေ့ဆုံဆွေးနွေးပြီးအမျိုးသားညီညွတ်ရေးနဲ့ဖွံ့ဖြိုးရေးပန်းနိုင်ကိုမကြာခင်မှာရရှိစေဖို့ကျွန်တော်တို့အနေနဲ့မျှော်လင့်ထားပါတယ်အပြီးသက်ချင်းဒီကျွန်တော်တို့အနေနဲ့ခိုင်ခိုင်မာမာအခမ်းအနားတစ်ခုကနေဆက်ပြီးတော့ပအဝင်ဆောင်ရွက်သွားမှာပ
ါမြန်မာညီညွတ်ရေးလုပ်ငန်းစဉ်မှာတရုတ်ဘက်ကထဲထဲဝင်ဝင်ဆက်ပြီးပါဝင်မယ်လို့ပြောဆိုလိုက်တာဟာမြန်မာညီညွတ်ရေးလုပ်ငန်းစဉ်အပေါ်ဘလို့တက်ရောက်နိုင်မလဲဆိုတာကိုလည်းမြမရေးသုံးသက်သူဦးတန်းဆိုးနိုင်ကအခုလိုပြောပါတယ
်ဒီပြည်သူရဲ့ဩဇာတရားမှုကိုကျွန်တော်တို့ဂိုင်းတလနဲ့ဂိုင်းဖွဲ့စည်းတဲ့အနေနဲ့ရောဗမာတမတော်အနေနဲ့ရောအလီမထားလို့မရပါဘူးသို့တော်ညာလဲအခုလိုဟိုအမိသားမျိုးကိုရောက်အောင်တုတ်တက်ညီညာရေးဘက်မှာတုတ်တက်လက္ခဏာတွေဖြစ်လာတာဟာဒီပြည်သူရဲ့အဲကျွန်တော်တို့ဗမာပြည်ပြည်စံစံနဲ့ပတ်သက်တဲ့သဘောထားမှာကောင်းဖို့တိုးတက်တဲ့လက္ခဏာလို့ကျွန်တော်ယူဆပါတယ်
။တရုတ်ရဲ့ဂျားဝင်ပေးမှုနဲ့မြန်မာအစိုးရငင်းချမ်းရေးကော်မရှင်နဲ့မြောက်ပိုင်းတိုင်းရင်းသားလက်နက်ကိုင်အဖွဲ့3ခုကြားပြည်လည်မှုရခဲ့တာဟာဆိုရင်တပ်မတော်ဘက်ကသဘောထားပြောင်းလာတဲ့အနေအထားလို့လဲဦးတန်းဆိုးနိုင်ကသုံးသပ်ပါတယ်
။ ခုနေသားရကြည့်ရလို့ကြည့်ရတော့ဒီဘွယ်စီးတွေကျွန်တော်တို့ညီငယ်ဆွေးနွေးလုပ်ငန်းစဉ်ထဲမှာဟိုပါဝင်ပုဂ္ဂိုလ်တက်မတော်ကမူရလက်ရောသဘောတူလိုက်တယ်အဲပေါ်ပြတ်ချက်လို့နားလည်တယ်။နောက်လဲဆိုတော့တက်မတော်ကသဘောမတူလို့ရှိရင်အခုညီငယ်ရေကော်မရှင်မှာလဲဟိုမှာဒုတိယဘုချုပ်ကြီးစင်စောဦးလို့ပါလို့ဆိုတာဒါတက်မတော်ကအရာရှိတွေပါပဲ။နော်ဒီထဲမှာပါတဲ့အဲဘုချုပ်ကြီးရပြီဆိုလဲရှိတော့အဲ့တော့ဆိုတော့တက်မတော်ကသဘောမတူဘဲနဲ့ဒီဒီကျွန်တော်တို့ညီငယ်ရေကော်မရှင်နေနဲ့လဲဒီသဘောတူညီမှုတွေကိုလက်ခံနိုင်ကြအကြောင်းမရှိပါဘူး။ဒါကြောင့်အခုနှစ်ဖက်လုံးကဒီလိုပြောဆိုလာတာဟာတက်မတော်ကသဘောထားပြောင်းလဲလာတဲ့အတွက်ညီမတို့တဲ့လက္ခဏာတွေလို့ကျွန်တော်ကမြင်ပါတယ်ခင်
။မြောက်ပိုင်းလက်နက်ကင်အဖွဲ့တွေနဲ့ပြည်လဲမှုရမယ့်အနေအထားဖြစ်လာတယ်ဆိုပေမဲ့လည်းလက်ရှိ NCA ခေါ်တနိုင်ငံလုံးအပြစ်ခတ်ရစဲရေးစချုပ်မှလက်မှတ်ထိုးထားတဲ့အဖွဲ့တွေနဲ့တက်မတော်ချမ်းမှာတော့တင်းမာမှုတချို့ရှိနေတာကိုထောက်ပြပြီးမြမငင်းချမ်းရေးတိုးတက်လာတော့မလားဆိုတဲ့အပေါ်မှာတော့စောင့်ကြည့်ရအောင်မယ့်အနေအထားလို့လည်းသုံးသပ်ချပါတယ်ရှင်။
မတ်တင်ကြီးထိုင်စူးစီးတင်ပြခဲ့တာပါရှင်။အခုဆက်ပြီးတော့မြန်မာနိုင်ငံဆိုင်ရာထိတ်တန့်ရောက်သတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါမယ်။ပကန်တရဘာဟိုတယ်ကနေအလုပ်ထုတ်ခံလိုက်ရတဲ့ဝန်ထမ်းတွေကအလုပ်ပြင်ရဖို့တောင်းဆိုတဲ့အနေနဲ့ဒီကနေ့ဒီဇင်ဘာ23ရက်နေ့ပိုင်းကပကန်ကနေနေပြီးတော့အထီးလမ်းလျှောက်ချီတက်တာမှာရဲတပ်ဖွဲ့ကအင်အားသုံးဖြုတ်ခင်းတဲ့အတွက်ထိခိုက်ဒဏ်ရာရတာတွေရှိပါတယ်။ဒါအပြင်တပိတ်ကောင်းဆောင်တချို့လည်းဖမ်းဆီးခံထားရပါတယ်။ဒီအကြောင်းကို VOA သတင်းတော်ကိုဇော်ထက်ကရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်ရှင်။
မန္တလေးတိုင်းပကံသေးသားမှာရှိတဲ့တရပါဟိုတယ်ကနေလုထုတ်ခံလိုက်ရတဲ့အလုပ်သမားတွေစုပေါင်းချီတက်လာတဲ့တပိတ်လမ်းကြောင်းကိုညောင်မြို့ကြောက်ကူးခွေမှာရဲရင်အား100လောက်ကရိုက်နှက်ဖြိုခွဲခဲ့ရကြောင်းဒဏ်ရာရတဲ့သူတွေရှိခဲ့ပြီးလက်တလုံးမှာ15ယောက်လောက်ကိုဖမ်းဆီးထားပါတယ်။တရပါဟိုတယ်ကနေလုထုတ်ခံလိုက်ရတဲ့အလုပ်သမားတွေကအလုပ်ပြန်ရဖို့အောက်တိုဘာ12ရက်ကစပြီးတပိတ်စကန်ဖွင့်တောင်းဆိုခဲ့ပြီးနှစ်လအကြာဒီဇင်ဘာ17ရက်မှာတပိတ်စကန်ကိုအကြမ်းဖက်ပြီးပိတ်လိုက်ပါတယ်။ဒါကိုမကြေညာတဲ့အလုပ်သမားတွေကနေပြည်တော်အထိချီတက်ဆန္ဒပြဖို့ဆုံးဖြတ်လိုက်တာဖြစ်တယ်လို့တရပါဟိုတယ်အလုပ်သမားတအုပ်ဖြစ်တဲ့ကိုနေမျိုးဝင်းကအခုလိုပြောပါတယ
်။တရပါဟိုတယ်ကနေပြီးတော့ဟိုတယ်စီးပွားရေးကျဆင်းတယ်ဆိုပြီးကြောင်းပြပြီးတော့အလုပ်သမားတွေအလုပ်ထောက်တာထုတ်လိုက်တော့အလုပ်သမကဥက္ကဋ္ဌနဲ့ခေါင်းဆောင်တွေအဖွဲ့ဝင်တွေကိုပဲရွေးထုတ်တာအဲကျွန်တော်တို့ဒီအလုပ်ပြန်ခံမှုအတွက်အဲတက်ဆိုင်ရာဒီအာဏာပိုင်ခွဲစီးတွေကိုဆက်လက်တောင်းဆိုဖို့အတွက်ကျွန်တော်တို့အမေဒီတော်ကိုချီတက်တာအဲဒီမှာတပိတ်ဖြစ်ကြောင်းကညာဦးအထွက်မှာပဲဒီတကွဲတပြားဖြစ်ကုန်တာပေါ့နော်တရားအဓမ္မဖန်စီတယ်ရိုက်နေပြီဖန်စီတယ်တွန်းထိုးပြီးတော့မင်းကြီးလေးတွေဆိုတွန်းထိုးပြီးတော့ကားပေါ်တင်နေရိုက်တာတွေလည်းရှိတာပေါ့နော
်အလုပ်သမား50ကျော်လောက်ရှိရဲ့အဲ့ဒီတပိတ်စစ်ကြောင်းကိုတောက်လျှောက်ဝင်ရံခဲ့တဲ့မြင်းချန်နီးပညာတက္ကသိုလ်ရန်ကုန်နောက်ပိုင်းတက္ကသိုလ်နဲ့ဘာကတာများအဖွဲ့ချုပ်ဗဟုလုပ်ငန်းကော်မတီចောင်းသားစုစုပေါင်း3ယောက်လောက်လည်းဖမ်းခံခဲ့ရပြီးအခြေအနေအသေးစိတ်ကိုမသိရသေးဘူးလို့ဗမာနိုင်ငံလုံးဆိုင်ရာចောင်းသားတမကများအဖွဲ့ချုပ်အထွေထွေအတွင်းရေးမှူးကိုကောင်းထက်ကျော်ကပြောပါတယ
်ပကန်းနေနေပြီးတော့တွားတဲ့လမ်းပေါ်ညောင်ဦးအထွက်မှာဒါထွေဥပါမယ်ညာပြီးရရဲတဲ့ဆိုရနေအကြက်ဖက်တာသူတို့ဒါအကြက်ဖက်ဖြူခွင်းပြီးတော့ဒါရဲကောင်ကိုဖမ်းသွားတာပါအမှန်ကျွန်တော်ဘာလို့ဒါဘူကော်မတီကနှစ်ဦးပါတယ်အဲ့ဒါအကြက်ဖက်ဖြူခွင်းခံပြီးတော့ဒါချိုးကောင်ကိုဖမ်းသွားတယ်ဆိုအခုချိန်ကျွန်တော်တို့ဒါသူတို့မြတ်ဒီဖမ်းခံနေရတဲ့ရဲကောင်ကိုဆက်တွယ်လို့မရသေးဘူးဟုတ်ကဲ့
VOA ကညောင်းရဲစကန်ကိုဆက်တွယ်ခဲ့ပေမဲ့လည်းဖုံးမကင်တဲ့အတွက်ဆက်တွယ်လို့မရခဲ့ပါဘူးအဲ့ဒီတပိတ်စစ်ကြောင်းကိုတရပါဝန်ထမ်းတွေပါဝင်ကြက်နှစ်ကောင်ဘီလက်မြေစက်ရုံပါဝါတက်ခဲစက်ရုံမီကိုကော်ဖီမစ်စက်ရုံစရမန္တလေးတိုင်းနယ်ရာစက်ရုံတွေကလုထုတ်ခံခဲ့ရတဲ့အလို့သမားတွေလည်းပါဝင်ဝင်ရံခဲ့တာဖြစ်ပါတယ်
။ကိုစော်ထဲတဲ့တင်ပေးပို့ထားတာပါ။အခုဆက်ပြီးတော့စစ်ဘေးသင့်ရခိုင်ကြီးရွာသားတွေအကူအညီလိုအပ်နေတဲ့အကြောင်းသတင်းလွှာကိုနားဆင်ရပါမယ်။ရခိုင်ပြည်နယ်တွင်ဒေသတချို့မှာမြမတက်မတော်နဲ့ရခိုင်လက်နက်ကင်အဖွဲ့အေအေတို့အကြားတိုက်ပွဲတွေဆက်ဖြစ်နေတာကြောင့်အိုးအိမ်ဆွန့်ခွာထွက်ပြေးရသူများနဲ့ချီရှိသလိုအနီးဝန်းကျင်ကျေးရွာတွေကရွာသူရွာသား900လောက်ဟာလည်းလုပ်ငန်းတွေမတော်နိုင်တာကြောင့်စားဝတ်နေရေးအခက်တွေ့နေကြပါတယ်။ဒီအကြောင်းကို VOA ချင်းတိုင်းခြေဆိုင်သတင်းတောက်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။ရခိုင်ပြည်နယ်တွင်မြမတက်မတော်နဲ့ရခိုင်တက်မတော်အေအေတို့အကြားတိုက်ပွဲတွေကြောင့်စိုက်ပွဲဖြစ်ပွားရာမြို့နယ်ကကြေးဝါသားတွေစားဝတ်နေရေးအတွက်အခက်ကြုံနေရတာပါအထူးသဖြင့်ဘူရီတောင်မြို့နယ်ဆိုင်းတန်ချောင်းတော်ဝိုင်းတောတောင်ကိုအခြေပြုဝန်ဆာရှန်လေရတဲ့ကြေးရွာငန်းရွာကရွာသားတွေစားဝတ်နေရေးအတွက်အခက်တွေ့နေတယ်လို့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးအောင်တောင်းရွှေက VOA ကိုပြောပါတယ
်ကျွန်တော်ရှိဖို့စီရင်နဲ့ပို့လာတာကတော့ဒီပြင်ရှောင်းကြေးဝါအုပ်စုကလူ900လောက်ရှိပါတယ်ခင်ဗျ ไปดูที่ตัวเรียนมันที่เรียนดูดีก็หลังลุงนั่นสิที่เดียวตัวตาวงมีคนดีตัวนักเรียนสาวตัวเรียนดูดีที่ไหนมาเลยแต่วันจอมาแต่เช้าลุงมาเนี่ยดูดีก็ตาวงวัวเด็กไม่คนดีตัวนักเรียนสาวตัวเรียนดูดีสุดเลยทุกเดือนดีไซน์เดือนเทมาชีวิตจีวะอุปนัยจีวะมาเช้าเจ้าเช้าเยี่ยวไอ้ยัวกันดูง่ายแล้วสุดเลยสิอุปมาตัวลุงหลังลุงไม่เอาที่ไหนสุดเลยดูดูสาวเนี่ยเด็กที่ที่ไหนมาเลยเนี่ย
ที่สิบสามเสด็จยันนี่รู้งาปุริรามยูเนี่ยสายเดินช่องด้วยมาตั้มรอเนี่ยยังไงตั้มรอรู้จักสายบัวเจ้าการบินจีวาซาเนี่ยงาเสกันฮะนี่ยังกันเนี่ยเต็งช่องนี่ยังรู้อันนี้ป้าวุ้นจีวาเลยพี่เด็กมีมาช่องเปลี่ยนช่องชีวิตสายเดินเสียวาระงายาค่ะเลยตัวเราชนะตัวบุลุงจงหูมุชิดอร่าเจ้าสาวเนี่ยแค่ตัวนี้แล้ววะสิบปีต่อขึ้นเดียวกันเลยกูยี่ปีรามยูมุชิดเดือดรู้ยูเนี่ยเส้นกับเป้กูยี่ปีสองนี่เดือดรู้อู่อ่างตั้งชีก็เสพเยาว
ဒီလိုအနေနဲ့တော့ကျွန်တော်တို့နဲ့ဆက်သွယ်ပြီးပြောထားတာရှိပါတယ်လူလူကတော့ဒီမနေ့ကဆိုလို့ရှိရင်စေတောင်းမှာရှိတဲ့ဒုက္ခတွေအတွက်ကိုတပည့်စာတာနေခါတွေဒီလိုကူညီပေးပါတယ်ကျင်းချောင်းဖက်မှာဆိုလို့ရှိရင်စိုင်းမယ်ဆုံးဖေးမှာဆိုလို့ရှိရင်မမကူညီပေးပါဦးစာဝတ်နေရဲ့ခက်သွေးနေတဲ့ယွာသားတွေကိုကူညီဖို့အတွက်ဗူဒီတော်မြို့နယ်ကလူမှုဖွဲ့အစည်းတွေကနေဒီကနေ့မှာဆွေးနွေးတိုင်
ไตบัวดิဖြစ်ပွားနေတာပါမနေ့ကလည်းပူတီတောင်နဲ့ရတိတောင်မြို့နယ်ထဲမှာไตบัวဖြစ်ပွားနေစဲလို့အေးအေးဖွဲ့ပြန်ကြားရေးတာဝန်ခံခိုင်တုခကပြောပါတယ်မနေ့ကလည်းအဲ့ဒီအရင်အုပ်ကိုဖြစ်တဲ့နေရာပေါ့ဗျာဟိုကံရွာဟိုကစစ်ခိုင်းနေကြတာလို့ရှိတယ်ဘယ်လိုမှတောင်းတာတော့ဘူးအဲ့ဒီမှာကြိုးကြိုးကစစ်ခတ်မှုတွေရတယ်ရှိနေကြဗျာမြန်မာသမ္မတဘက်ကလည်းစင်အားဖြစ်တဲ့မြေနေမြေစုမှု
ตัวเนี่ยตัวเนี่ยตัวเนี่ยตัวเนี่ยตัวเนี่ยตัวเนี่ยตัวเนี่ยตัวเนี่ยตัวเนี่ยตัวเนี่ยตัวเนี่ยตัวเนี่ยตัวเนี่ยตัวเนี่ยตัวเนี่ยตัวเนี่ยตัวเนี่ยตัวเนี่ยตัวเนี่ยตัวเนี่ยตัวเนี่ยตัวเนี่ยตัวเนี่ยตัวเนี่ยตัวเนี่ยตัวเนี่ยตัวเนี่ยตัวเนี่ยตัวเนี่ยตัวเนี่ยตัวเนี่ยตัวเนี่ยตัวเนี่ยตัวเนี่ยตัวเนี่ยตัวเนี่ยตัวเนี่ยตัวเนี่ยตัวเนี่ยตัวเนี่ยตัวเนี่ยตัวเนี่ย
ရင်းချမ်းရေးလုပ်ငန်းစဉ်မှာပါဝင်ရည်ရွယ်သဘောတူညီချက်ရရှိသွားပြီးဖြစ်ပါတယ်ဒီအချိန်လေးမြို့မှာသမ္မတော်ကနေဆက်လက်ထိုးစစ်ဆင်နေတာဟာယုံကြည်မှုတည်ဆောက်ရည်ရွယ်အခက်အခဲဖြစ်စေနိုင်တယ်လို့ခိုင်တုခကဆိုပါတယ်
ရန်ရည်ရည်ရည်ရည်ရည်ရည်ရည်ရည်ရည်ရည်ရည်ရည်ရည်ရည်ရည်ရည်ရည်ရည်ရည်ရည်ရည်ရည်ရည်ရည်ရည်ရည်ရည်ရည်ရည်ရည်ရည်ရည်ရည်ရည်ရည်ရည်ရည်ရည်ရည်ရည်ရည်ရည်ရည်ရည်ရည်ရည်ရည်ရည်ရည်ရည်ရည်ရည်ရည်ရည်ရည်ရည်ရည်ရည်ရည်ရည်ရည်ရည်ရည်ရည်ရည်ရည်ရည်ရည်ရည်ရည်ရည်ရည်ရည်ရည်ရည်ရည်ရည်ရည်ရည်ရည်ရည်ရည်ရည်ရည်ရည်ရည်ရည်ရည်ရည်ရည်ရည်ရည်ရည်ရ
the boat to Nicha Yashi Yikisane, Nangaye Nilanya, Twiston, Sunin and Yikisarigo, Sella Nina Pubong Song Yatwa Melu, Tisimbala San Henny Yaswene, Genia Chetopian Tavarekamia.
တူတာမှုဆောင်ရာရှိချုပ်ဂျက်ဒေါ်စီဒီယောသူ့ရဲ့မြန်မာပြည်ခီးစဉ်အတွင်းဝိပဿနာကျင့်ကြံမှုအတွေ့အကြုံကိုရေးပြီးတော့မြန်မာနိုင်ငံကိုတွားရောက်လေပတ်ကြဖို့ဆိုပြီးတော့ သူကအလုတ်ကိုကူစားပြီးတွားရောက်တာမဟုတ်တဲ့အတွက်သူ့ရဲ့လွတ်လပ်ခွင့်နဲ့သူရေးခွင့်မရှိဘူးလားဆိုပြီးတော့လည်းမိကွန်းထုတ်မှုတွေရှိပါတယ်ဒီလိုမျိုးလူများစောင့်ကြည့်အရှင်ဝါကြီးသူတယောက်အနေနဲ့လူမှုကွန်ရက်တွေပေါ်မှာလွတ်လပ်လပ်ရေးခွင့်ရှိလားဒါမှမဟုတ်အချိန်နှီးရရကိုတေးချစဉ်းစားပြီးမှရေးတင်လားတော်ရရှင်တွေဘယ်လိုထင်ကြပါလဲဆွေးနွေးကြရအောင်ပါ
ဗီအိုအေမြန်မာပိုင်းရဲ့ဖုန်းနံပါတ်က0923နဲ့92 9992
ဖြစ်ပြီးတော့အီးမေးလ်လိပ်စာကဘမီစ@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမြန်ကြမဲ့သူတွေကိုကြိုဆိုပါရစေ။ VOA ဒိုင်းလီလိုင်းစီစဉ်ကိုအပတ်စဉ်အင်္ဂါနေ့စနေညတွေမှာတင်ဆက်ပေးနေပါတယ်။စနေနေ့ညဒိုင်းလီလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်အပ်ပါတယ်ရှင်။အခုဆက်ပြီးတော့အမေရိကန်ဆိုင်ယာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါမယ်။ ကွယ်လွန်သွားပြီဖြစ်တဲ့50တဦးမြောက်အမေရိကန်သမ္မတဂျော့ဂျ်အက်ဒဘလျူဘုရှ်ဟာ1996ခုနှစ်ဆိုဗီယက်ယူနီယံပြုတ်ကွဲပြီးတဲ့နောက်ပိုင်းငြိမ်းချမ်းရေးလမ်းကြောင်းကိုကျင့်သုံးခဲ့တယ်လို့ကူဝိတ်ကိုကျူးကျော်ခဲ့တဲ့အီရတ်ရဲ့ရန်စားမှုကိုလည်းစီရင်နှီးသုံးပြီးဖြေရှင်းခဲ့တယ်။ပြည်ပဆိုင်ရာမူဝါဒတွေမှာအောင်မြင်မှုရခဲ့ပေမဲ့ပြည်ရင်းသမ္မတရွေးကောက်ပွဲမဲဆွ ဒီနေ့ကျွန်တော်တို့ကပြောပြမယ်ရှင်။
Tamara George H.W. Bush ha, Taimi Taungun go, Letwe Zaja, Belu, Tansong Gede Le, Sude, Madane Patalo, Tamai Pinya Shien, Junme Changa, Bush Ye, Nangano Zabana, Akanama, Pyodha Ware.
To serve, he had to succeed. To preside, he had to prevail. Politics, he once admitted, isn't a pure...
Tuga Taungun, Tansong Neka, Aumi Aung Loutade, Usamu Peya Me Sule, Pimya Aung Loutade.
နိုင်ငံရေးမှာအောင်မြင်ရမယ်ဆိုတဲ့တနိဋ္ဌာန်မရှိဘဲလုပ်မိရင်တကယ်တာဝန်ယူပြီးလှုပ်တယ်ဆိုတဲ့သဘောမျိုးမရဘူးဆိုတာကိုသူသက်သေပြခဲ့တာပါ။တရွန်ဝဲရှိဆက်ရှိခုနှစ်သမရယူကောက်ပွဲမဲဆွဲကာလာတုန်းကဘုရှ်နဲ့အဖွဲ့ဟာအကြောက်တရားတွေနဲ့မဲဆွဲခဲ့တယ်လို့လူမျိုးရေးခွဲခြားတဲ့လေတန်တွေနဲ့ဟောပြောခဲ့တယ်လို့သုံးသပ်သူတွေကဆိုပါတယ်။လူမဲဖြစ်သူလူသားသမားဝီလီဟော နိုင်ငံရေးဆိုင်ရာသမိုင်းပညာရှင်ဖြစ်ပါတယ
် It set a precedent for Republicans playing on racial fears for playing on
အဲ့ဒါကလူမျိုးရေးခွဲခြားမှုကိုတုံးပြီးတော့ကြောက်စိတ်ဝင်လာအောင် Republican တွေလှုပ်လှည့်ရှိတဲ့နိုင်ငံရေးကစားကွက်တာဖြစ်ပါတယ်လူပြည်ရဲ့အစိုးရတမှုကိုတုံးချပြီးဒီနည်းနဲ့တိုင်းပြည်ထဲမှာသွေးကွေးအောင်လုပ်တာလည်းဖြစ်ပါတယ
် Conservative တွေကိုအဲ့ဒီလိုညှဉ်းညွတ်အောင်လှုပ်လိုက်နိုင်တာကအလေအလတ်လမ်းစဉ်သမား Bush ကို1988ခုနှစ် Republican Party ညီလာခံမှာအပြတ်သက်ထောက်ခံမှုရရှိခဲ့ပါတယ်သမရဖြစ်ကျန်းသစ္စာချိန်ပြီးနောက်မှာတော့အများဆန္ဒနဲ့အညီလုံးမဲ့ပုံမျိုးပြခဲ့တဲ့သမရ Bush ဟာအစိုးရအသုံးစိတ်များလာပြီးလူငွေပြနေတဲ့အတွက်ပါတီနှစ်စလုံးကသဘောတူမဲ့ဘတ်ဂျက်ကိစ္စကိုလိုက်လျောနိုင်ဖို့မဲဆွေစင်ကသူပြောခဲ့တဲ့အခွန်ငွေအသစ်ထပ်တိုးမကောက်ဘူးဆိုတဲ့ကတိကိုလည်းဖျက်ခဲ့ပါတယ်ဒါပေမဲ့သမရဘုရှာအခြားသောမဟာမိတ်တိုင်းပြည်တွေနဲ့ဆက်ဆံရေးအားကောင်းအောင်တည်ဆောက်နိုင်ခဲ့ပြီးစီအေးခေတ်လွန်ကာလမှာအမေရိကန်ကိုကမ္ဘာဥဆောင်တဲ့နိုင်ငံအဖြစ်ရောက်အောင်လုပ်နိုင်ခဲ့ပါတယ်လက်ရှိသမရဒေါ်နယ်ထရန့်ကတော့အမေရိကန်ကိုသာဦးစားပေးရေးဆိုတဲ့လမ်းစဉ်ပြောဆိုနေပြီးနိုင်ငံများမှာဖြန့်ချတာတဲ့အမေရိကန်တပ်တွေပြန်ယူသိမ်းရေးကိုသာပြောနေတာကြောင့်သမရ HW Bush နဲ့ဆန့်ကျင်ဘက်ဖြစ်နေပါတယ်။ Tom D. Frank ဟာ National Journal ရဲ့ Editor ဖြစ်ပါတယ
်။ See, I think George Bush 41 really was distressed privately about the
42 ဦးမြောက်သမရ Bush ဟာသူတန်ရောစဉ်ကြီးလာတဲ့ Republican Party ကရှေးယိုဆွဲ Conservative အခြေအနေကနေလက်ရဇွန်ဘက်သွေးဖယ်သွားနေတာကိုပြန်လည်တည့်မဲ့နိုင်ဖို့အတွက်စိတ်ဖိစီးမှုတွေကိုကြိတ်ခံရင်လုတ်ခဲ့ရသူပါ
1991ပင်လယ်ကွေ့စစ်ပွဲမှာအီရတ်တပ်တွေကိုအမေရိကန်တပ်တွေကကူဝိတ်ကနေမောင်းထုတ်နိုင်ခဲ့တဲ့အတွက်သမရဘုရှ်ပေါ်ထောက်ခံမှု90ရာခိုင်နှုန်းနီးပါးအထိပြန်တက်လာပေမဲ့ပြည်တွင်းမှာစီးပွားရေးကျဆင်းနေတာကိုမကူစားနိုင်တဲ့အတွက်ထောက်ခံမှုတဖြည်းဖြည်းကျခဲ့ပါတယ်1992ခုရွေးကောက်ပွဲမှာတော့သမရ HW Bush ဟာဒီမိုကရက်သမရလောင်းဘေးကလင်တန်ကိုရှုံးနေခဲ့ပါတယ်သားဖြစ်သူသမရ George W. Bush ကတော့သူ့ဖခင်နဲ့ပတ်သက်လို့ပြန်ပြောင်းသွတ်တတ်ပါလေ
He accepted that failure is a part of living a full life but taught us never to be defined by
ကျွန်တော်ဖခင်ကရှုံးဆိုတာဟာဘဝတစ်ခုမှာကျုံ့ဆမဲပဲလို့လက်ခံထားတဲ့သူပါဒါပေမဲ့ဘယ်တော့မှရှုံးမပြီးဘူးတော့သင်ပြီးခဲ့ပါတယ
်ဒါကြောင့်လဲသမရ George H.W. Bush ဟာတကယ်ကိုလေးစားထိုက်တဲ့ဝိုင်းရင်နိုင်ငံရေးသမားကြီးတူဖြစ်ုံသာမကတချိန်ကသူ့ရဲ့ပြိုင်ဘက်ဖြစ်တဲ့သမရဟောင်း Bill Clinton နဲ့လည်းရင်းနှီးတဲ့မိတ်ဆွေတွေဖြစ်သွားပြီး2004ခုနှစ်အာရှမှာကြုံရတဲ့ဆူနာမီသဘာဝဘေးဒဏ်နှလန်ပြန်ထူရေးမှာအတူလက်တွဲလှုပ်ဆောင်ခဲ့ပါတယ်ခင်ဗျာ
ကိုညံဝင်းအောင်ပြောပြပေးခဲ့တာပါဒီကနေ့အတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲရှင်ဒုတိယပိုင်းနိုင်ယူဝဲမှာထုတ်လွှင့်ပေးမယ့်ကျမ်းမာရေးကဏ္ဍမြမရေးသုံးသပ်ချက်နဲ့တိုင်းရင်းသတင်းလွှာကဏ္ဍတွေကိုစောင့်မျှော်နားဆင်ကြပါအောင်ရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။
မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင် VOA မြန်မာပိုင်းရဲ့ကြာသပတေးနေ့ညပိုင်းထုတ်လွှင့်ချက်တွေကိုလိုင်းတူမီတာ19 25နဲ့32တို့ကနေဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းနိုင်ရွယ်အစီအစဉ်မှာအပတ်စဉ်ကဏ္ဍတွေဖြစ်တဲ့ကျန်းမာရေးကဏ္ဍမြမရေးသုံးသက်ချက်နဲ့အတူတိုင်းရင်းသတင်းလွှာကဏ္ဍကိုနားဆင်တဲ့အခါမှာတော့ရှမ်းပြည်မြောက်ပိုင်းတီဘောမြို့နယ်ထဲမှာတိုက်ပွဲတွေထပ်မံဖြစ်ပွားနေတဲ့အတွက်ဒေသခံလူထုတထောင်နီးပါးဟာနေရက်ကနေစွန့်ခွာထွက်ပြေးတင်းရှောင်နေရပါတယ်
လူကြီးရတော့အခုသူတို့စင်းရတော့438ဦးလို့ပြောတယ်သူတို့အဓိကတော့ဆိုင်းရရှာတော့လူမှာပေါ့ကျွန်တော်တွေတော့ကျွန်တော်တို့တော့လေတော့တက်နိုင်တ
ော့စပင်းရှောင်တွေကိုကုညီမှုတွေပေးနေတဲ့နေစီမချပရာဟိတအဖွဲ့ကကိုမျိုးပြောပြသွားတာပါတိုင်းရင်တင်းလွှာကဏ္ဍမှာအပြည့်စုံနားဆင်ရပါမယ်အခုရင်ဆုံးတော့ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာစီးချိုယောဂါနဲ့ဆက်ဆက်ပြီးဖြစ်တဲ့နှလုံးယောဂါအပိုင်းနှစ်ကိုတင်ပြထားပါတယ်မြန်မာနိုင်ငံမှာစီးချိုနောက်ဆက်တွဲဖြစ်တဲ့နှလုံးယောဂါအဖြစ်များလာနေပြီမဲ့မဖြစ်အောင်ကာကွယ်နိုင်ပြီးဖြစ်လာရင်လည်းကုသလို့ရတယ်လို့စီးချိုအထူးကူတွေကထောက်ပြကြပါတယ်။ဒီအကြောင်းမြန်မာနိုင်ငံစီးချိုသွေးချိုယောဂအသင်းဥက္ကဋ္ဌစီးချိုအထူးကူဆရာဝန်ကြီးနဲ့ဂုံနူးဆောင်ပါမောက်ခဒေါက်တာတင့်ဆွေလက်ကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင
်။ Okay, စီးချိုသွေးချိုအထူးကူဆရာဝန်ကြီးနဲ့ဂုံနူးဆောင်ပါမောက်ခဒေါက်တာတင့်ဆွေလက်ခင်ဗျာ။ကျွန်တော်တို့စီးချိုယောဂရဲ့နောက်ဆက်တွဲအနေနဲ့နှလုံးယောဂတွေအဖြစ်များလာတဲ့အကြောင်းပြီးခဲ့တဲ့တစ်ပတ်ကပြောတဲ့နေရာမှာဖြစ်စေတဲ့အကြောင်းရင်းတွေနဲ့ဘယ်လိုလူတွေမှာအဖြစ်များလာနောက်ကာကွယ်ရေးအတွက်ကျန်းမာရေးနဲ့ညီအောင်စားသောက်နေထိုင်ပြီးကျန်းမာရေးနဲ့ညီတဲ့ကိုယ်လေးချင်းထိန်းထားနိုင်ဖို့ဆိုလိုတာကတော့အဝမလွန်ဘူးပေါ့စလုပ်တဲ့ထမင်းလိုကစီချက်ရှော့စားတာကိုပြောခဲ့ကြပါတယ်ဆရာကြီးဒီတစ်ခေါက်တော့ဆရာကြီးဒီကာကွယ်ရေးအတွက်နောက်ထပ်လှုပ်တင်တာတွေနဲ့ကုသမှုအသေးစိတ်တွေကိုပြောပါပါဆရာကြီးအဲ့ဒီတော့ဒီကာကွယ်ရေးအတွက်နောက်ထပ်ဆက်လုပ်တင်တာတွေကိုစပြောပြပေးပါလားဆရာကြီ
းအချိုဓာတ်တွေပေါ့ကာကွယ်ရေးတွေပေါ့အချိုကြီးပေါ့ free sugar လို့ခေါ်တဲ့အပေါင်းတောက်တဲ့အချိုကြီးတွေပေါ့ဟောကွန်ပျူတာမှာသူကြားရေးချက်တောက်တယ်ပေါ့အေးမင်းလေးတွေတောက်တယ်ပေါ့အဲဒါ free sugar တွေပေါ့ဘုံကြီးတွေရှောင်ကျင်ဖို့လိုတယ်ပေါ့အဲ့ဒါဆိုစီးချိုလဲရှင်းလင်းနေနေနဲ့နာမည်ရပါရှင်းလင်းနေနေပေါ့အဲ့ဒီမှာအချိုကြီးကြီးစပတ်ဆန်တာတိုင်းရဲ့ကုတ်တီပါပါတယ်သူကကုတ်တောက်လို့ရှိရင်ဘုပ္ပစီကြီးတောက်တဲ့ချင်းချင်းချင်းအချို့တည်းများလေအဲကြောင့်မို့အဲ့ဒါရရှာမှုတိုင်းရဲ့ကုတ်ကိုအချို့မပါဘူးဇီရိုကုတ်ပေါ့ဟိုကျွန်တော်နောက်ပိုင်းစမ်းသပ်ကြည့်ရတာအဲဇီရိုကုတ်တောက်တဲ့ဇီရီရလေတဲ့ခေါင်းလုံးကဲမှုနဲ့နမရကဖြစ်မှုကိုပုံများနေတယ်အဲအချို့တွေတောက်တော့မှုတတ်နိုင်မှာရှောင်ကျင်မှုရှော့ဖို့ပေါ့နော
်ဟုတ်ကဲ့ဆရာနောက်ထပ်ရောဒီကာကွယ်နိုင်မဲ့အနေအထား
တခြားကတော့ကျွန်တော်ဟင်းဒီရစာတုံးခြင်းပေါ့ဟင်းဒီစီရတဲ့နေရာကစာတုံးမှုလုပ်ရပေါ့တော့စိတ်နဲ့ဟင်းဒီရတဲ့သတိစာမှာသမိစာမကလို့တဲ့မနေ့တုံးနေဆုံးကြတော့အဲဆုံးသုံးကျင်းတော့သုံးလုံးတော့စားတဲ့ကျင်းပေါ့ပြပီးဝလန်ဆိုကျင်းတော့အဲဒါတော့အဲ့ဒီပုံစံလုံးနဲ့တော့ဝက်ပေါ်ပတ်တော့ညတော့လောက်စားတဲ့ကျင်းပေါ့ဒီဒီကြီးကလည်းပြပီးဝလန်စားတော့တဲ့ကျင်းလေးပြပီးကျင်းနဲ့သမလေးပါကိုကာဖိုပြီးနိုင်တယ်နောက်တစ်ခုကတော့အစီပေါ့ healthy fat ပေါ့ healthy fat ဆိုတဲ့အမှာတန်လျင်ဒီလိုနေကြဒီလိုတာကြီးပေါ့အဲ့ဒါကြီးကစားတော့မတင်တာပေါ့နောက်ဒီပေးပြီးဆွတ်ဆွတ်စားတော့ကြပါလေစားတဲ့မှာကတော့စားအောင်စီပေါ့နောက်တစ်ခုကသိဆိုင်ရတဲ့ရတဲ့အစီအစီပေါ့ဝက်စီရောငဲစီရောတန်းတော်စီတွေပေါ့အဲငါးစီရတာစားတော့မရဘူးလေဟောငါးကြည့်ပြီးတော့ပေါက်ပြရပဲအဲ့တော့ red meat ပေါ့ကျွန်တော်အညံရှိတဲ့အသားတွေကဘက်မှာတရက်တော့ပဲစားဖို့တည်နေပေါ့အမေသားဝတ်သားစိတ်သားသူသားစားတာပေါ့ဘယ်လိုလဲအဲ့ဒါကြီးဒီကဘက်ကကြည့်တဲ့ဘုံစားခွင့်နဲ့အထူးအောင်ရှိတဲ့အသားတွေပေါ့ငါးစက်သားနဲ့အဲ့ဒါကြီးစားဖို့တည်နေပေါ့အဲ့ဒါကတော့အကန့်တက်ပေါ့အကန့်တက်ကိုကျွန်တော်ရှုပ်လို့မှာတန်းနေစပေါ့ပေါ့စာပေါ်ပေါ်တော့စာဝတ်လုပ်တယ
်ဟုတ်ကဲ့ဆရာအဲ့တော့နောက်ထပ်ရောကာကွယ်ဖို့ဘာတွေလုပ်တင်နေလဲ
ကိုလည်းလုပ်ရှာမှုကတော့တနေ့ကိုကျွန်တော်မနေ့3ရက်လောက်အနည်းဆုံးကျန်နေတော့နေ့ ချောက်စလာဒီတို့ခုလုံးနေပေါ့နော်ဘလောက်ဝင်လုံးရှိရှိအဲ့ဒါပြင်ရလို့ဒီလိုပဲပေါ့အဲ့ဒါဆိုရင် body weight ကိုဘဝမှာဖိတာနိုင်မယ်ပေါ့ဆိုတော့ဒါမျိုးကမဖြစ်အောင်ပါဝင်ဒီဒီပေါ့နောက်ထပ်ခြေလေးရောဖြစ်နိုင်ရဘူးလည်းမတော့တဲ့တက်တဲ့ပြီးတော့ဒီနေ့မှာအမှုတက်တော့မရှိနဲ့နောက်ထပ်ချက်ဆိုင်ရတဲ့ဘဝပေါ့ဖြစ်ကြတဲ့ combination မှာပြင်ကုန်လို့ရတယ်အဲ့ဒါမျိုးဒီလိုပေါ့အဲ့ဒီမှာကျွန်တော်တော့ဘယ်မှာဖြစ်ပေါ်ပြီးဒီဗီဒီယိုကျွန်တော်ကျွန်တော်တို့တောင်းချောက်တာဆိုပြီးတော့ဒီတိုင်းကြည့်ပြီးတော့တခိုင်နေတဲ့ခါလေးအနေနဲ့တော့ထိုင်နိုင်ရဲ့အခြေအနေကို Facebook ကြီးချက်တင်လုပ်နေတာလို့ပေါ့နော်အခုက minute 90ပေါ့အတချို့ကတော့ minute 60တိုင်းမှာထားပြီးတော့ငါမျိုးတော့ထားလူရှားမှုလူတွေတော့ပြောတာလေပေါ့
ဟုတ်ကဲ့ဆရာတကယ်လို့ဒီယောဂဖြစ်လာပြီဆိုရောဆရာကြီးနှလုံးထိခက်လာပြီဆိုရောကုသမှုပိုင်းဘယ်လိုရှိလဲဆရာကြီ
းအဲပထမဆုံးကတော့နှလုံးယောဂဖြစ်လာပြီဆိုတာအရှိရပြန်ကလေးရပတ်အောင်တယ်လို့ပြောတယ်တော့ဘုံတော့ဘုံတော့ဘုံတော့ဒီလိုယောဂလက္ခဏာကြီးပြနိုင်တယ်ပေါ့အဲဒါပေမဲ့ရှိရသေးရောမဖြစ်တဲ့နှလုံးသွေးကြောင့်ရောဂါကြတော့ chest pain လုံးဝမရှိဘဲနဲ့သူကယောဂါတွေအဆုံးထိဖြစ်သွားတတ်တယ်အဲ့ဒါတော့ဒီသားဝတ်လို့တော့ပေါ့ရှိရမှာတော့အောင်ကျော်ရထုံထိုင်းရအောင်ကျော်ရပါရဖြစ်တဲ့ကြောင့်ပေါ့ chest pain ရှိနေတယ်ဒီယောဂါဖြစ်နေနိုင်တယ်ပေါ့အဲ့တော့အကောင်းဆုံးကတော့ဒီနှလုံးသွေးကြောင့်ပတ်သက်တဲ့စက်သက်စက်သွေးမှုတွေအနည်းဆုံးတစ်တက်တစ်ခါတော့ပုံမှန်စက်သက်စက်သွေးမှုတွေလို့ရပေါ့စက်သွေးနေပြီးတော့ဘယ်လိုဆရှိပြီဆိုရင်လည်းအကြမ်းနာလို့ရဆောင်များနေတယ်သာသာပြီးတော့ဟောတော်မှာပါပဲအရင်ကြီးကတော့ explain လို့ provide ကြဲပါလေလေးကျဲတဲ့ဈေးမှာတောက်ဖို့လိုပါပဲ
ဟုတ်ကဲ့ဆရာကြီးနောက်ထပ်ရောဒီကုသနိုင်တဲ့အနေထား
တူကတော့ဒီမှာလူတွေကရေးမထားတာပါဆိုတော့တွင်းနေစီပေါ့များခြင်းပေါ့တွင်းနေစီများခြင်းကိုကျွန်တော်တို့ကြီးနေပြလိုက်ဒီရဖြစ်ဖြစ်တဲ့ကျေးဇူးများတဲ့ဖြစ်ဖြစ်ဖြစ်တဲ့တွင်းနေစီများခြင်းတော့ကိုစားတဲ့စီမျိုးစားကိုရှောင်ပြီးတော့တွင်းနေစီများတဲ့ကျွန်တဲ့တွင်းနေစီကြသေးတဲ့ဈေးမျိုးအတူပါစတဲ့တဲ့သူလူစုဝတ်တဲ့နော်အဲ့ဒါကိုချစ်တီရောက်ပေါ့ပမာဏပြောင်းတော့တောက်ဖို့လိုမယ်ပေါ့အဲ့ဒါကြီးကြည့်ပါလေတော့သွေးတူပေါ့သွေးတူဆိုရင်ချစ်တီရောက်ထိန်းတာဘူးလို့ပါလေပတ်ရလေးစက်ကိုစေအောင်သွေးတူလုံးကထိန်းတာဘူးလို့ပါလေတော့သူကတော့သွေးတူတက်ထိန်းနေခြင်းပေါ့ဒီမှာသွေးညထိန်းလို့ပါလေသွေးတူကပြီးတဲ့ချိန်ကတော့အထူးပြင်ထားယူခြင်းလို့ပါလေအဲ့မှာသွေးတူကထိန်းပြီးဒီကြောင့်သွေးတူပိတ်ချသွားရင် hypoglycemia လို့ခေါ်တယ်သွေးတူဒီလိုတွေရကြဆုံးတော့ဒီဟာတော့သမယောဂါကို heart attack ဖြစ်စီမှုပဲပုံစံရဲ့ကြောင့်တရားဖြစ်တဲ့အတွက် hypoglycemia ကိုတန်းနေရမှာဖြစ်မဲ့စီမှုရေးပြီးမှုလို့ပါတယ်
ဟုတ်ကဲ့နောက်ထပ်ရောကုသမှုတွေ
နောက်တစ်ခုကတော့အခုဖြစ်ပေါ်စီဝါရီပေါ့ GLP-1 ဖြစ်တဲ့ဒီသာကုသတဲ့စီမှုပေါ့သူတို့ရှိတဲ့ဘောပြည့်ကျင်းတဲ့ယောဂါကိုပုံစံရှိရတဲ့ဘောသာမပြီးနိုင်ရဲ့နောက်တစ်ခုက SCL ကျိုးကိုခေါ်တဲ့စီမှုပေါ့အဲ့ဒီစီမှုပြည့်စင်တဲ့သမယောဂါကိုသူပြရတဲ့ဆိုတော့တော်တော်ကြီးနေဆိုရင်ဘုရားကလာပါပေါ့ဒီမှာဆိုင်နဲ့တိုင်းနေမှာဒီဒီလိုဒီလိုကုထုံးမှာပထမဆုံးကပြီးကိုမစီရဆက်ကြတဲ့ GLP-1 နဲ့ HGLP-2 တွေဖြစ်လာတယ်ပေါ့လက်ပုံမှန်ကြည့်ရတဲ့ HGLP စာပြီးဆက်ကြတယ်ပေါ့ဒီမှာတော့ကျွန်တော်ကဘယ်မှာနေနေနေဒီလိုဒီလိုစီဝါရီကအဲ့ဒါကိုမရှိဘူးရှိနေတဲ့ GLP-1 ရှိတယ်ဒါပေမဲ့ GLP-1 ရကြည့်လို့ဒီတိုင်းတော့ဖြစ်နိုင်တယ်ပေါ့အဲ့တော့ဒီကိတက်ကတော့ကျွန်တော်ကမထီမဲ့စီမျိုးယူပြီးဒီမှာပဲအကြံပေးလိုပါတယ
်ဟုတ်ကဲ့အခုလိုဒီစီဂျိုကြောင့်နှလုံးမထိခိုက်ရေးတော့ကျွန်တော်မမေးမိတဲ့တခြားအရေးကြီးတဲ့ချက်ကော
ခီးမီးတို့တွေလည်းမကူဘူးနောက်တကြားနားနေတဲ့ဆရာဝန်ကြီးတွေကခီးမီးရောက်ကိုပုံမှန်စွတ်တဲ့မင်းပြပြပြီးတော့ပုံမှန်ကုတည်ဖို့ဒီရစီတိုင်းကိုအမှန်တရားတော့မလုပ်ရတဲ့ကျွန်တော်ကမှအတူပါစတဲ့တို့စီမျိုးတနည်းနည်းပြရမယ်နှလုံးပြင်းတော့ကျွန်တော်မှ short out တယ်ခါကြလို့စဉ်းစားမတော့ဘူးနဲ့နားထားပြီးကျောင်းရှိကြတော့တော့တိုက်ပြီးပြောတယ်နောက်ဆရာဝန်ကြီးကလည်းကြတဲ့အခါမှာဒီပြည်သူ့ဦးကိုကြည့်ရမလို့ဒီလိုမျိုးသက်သက်ကိုကြည့်ရမလို့သမယောကမရှိတဲ့စီမျိုးရေးပြီးလို့လုပ်မယ်သမယောကရှိခဲ့တဲ့သမယောကပြန်ကောင်းမဲ့စီမျိုးရေးပြီးလို့ပြပါမယ်
ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ
ကိုဝင်းမင်းစီစဉ်တင်ဆက်တဲ့ကျမ်းမာရေးအစီအစဉ်ပြီးမှာတော့ဥအောင်ခင်ရဲ့မြမကြီးတုံသက်ချက်ကိုနားဆင်ရပါမယ်။ငင်းငယ်ရေးဆွေးနွေးပွဲဒီမှာအခြေခံစီးပွားရေးပြဿနာကိုဖြေရှင်းနိုင်မှသာရရှိခံတဲ့ငင်းငယ်ရေးကိုရရှိနိုင်ကြောင်းဥအောင်ခင်ကရေးသားပြီးကိုညံဝင်းအောင်နဲ့အတူတင်ပြထားပါရရှင
်။ငင်းငယ်ရေးဆက်ဆက်ဆွေးနွေးရဲ့အခါမှာအခြေခံစီးပွားရေးပြဿနာကိုပါဖြေရှင်းမှသာရရှိခံမဲ့ငင်းငယ်ရေးကိုရရှိမယ်လို့ယူဆသူတွေရှိပါတယ် KIO ကချင်လွတ်မြောက်ရေးအဖွဲ့နဲ့ဗမာစစ်အစိုးရ1994မှာအပြစ်အခတ်ရပ်ဆဲခဲ့ပြီးမဲ့18နှစ်ကြာတဲ့အခါမှာပြန်လည်တိုက်ခိုက်နေကြပါတယ်ဒီလိုဖြစ်ရတာဟာစီးပွားရေးအခြေခံပြဿနာကို မဖြေရှင်းနိုင်လို့ပဲလို့ယူဆကြပါတယ်အပြည့်အခရက်စဲချိန်မှာလူတို့တူသာအကျိုးခံစားရပြီးကချင်လူတို့ကတော့ဆင်းရဲမွဲတည်နေတုန်းဖြစ်ပါတယ်ဒါကြောင့်ငြိမ်းချမ်းရေးဆွေးနွေးပွဲမှာစီးပွားရေးကိစ္စကိုကဲသွင်းဆွေးနွေးဖို့လိုကြောင်း IGC Con International Group Center ကလွန်ခဲ့တဲ့ဇွန်လကစာရန်တစောင်းထုတ်ဝေထားပါတယ် IGC သူတေတီပေါ်မီနိုလက်တီနဲ့နန်းစန္ဒီတို့ရေးသားပြုစုတဲ့စာရမ်းပါပဲကချင်ဥပမာကိုကြည့်ရင်ငြိမ်းချမ်းရေးဆွေးနွေးပွဲမှာစီးပွားရေးဆိုင်ရာသဘောတူချက်တွေရယူဖို့လိုတာထင်ရှားပါတယ်တိုင်းပြည်နယ်အစိုးရတွေကိုနိုင်ငံရေးစီးပွားရေးလုပ်ပိုင်ခွင့်ပိုပေးဖို့လိုကြောင်းတင်ပြထားပါတယ်အခုဆိုရင်ဗမာအစိုးရရဲ့အသုံးစရိတ်ဆယ်ရာခိုင်နှုန်းနီးပါးသာတိုင်းနယ်ပြည်နယ်တွေကရရှိပါတယ်ဘဟုချုပ်ကံမှုအားကောင်းနေတဲ့နိုင်ငံရေးစနစ်ကိုကျင့်သုံးနေစေဖြစ်ပါတယ
်။အရသာတပိုင်းအစိုးရတက်လာတဲ့အခါမှာတိုင်းနယ်ပြည်နယ်နဲ့ကိုပိုင်အုပ်ချုပ်ရေးဒေသတွေကိုလုပ်ပိုင်ခွင့်ပေးတာမျိုးတွေရှိလာပေမဲ့ဘဟုချုပ်ကံမှုအားကောင်းနေတော့မှာပဲ။ဒေသန္တရအစိုးရဟာသူတို့ဒေသအကြောင်းသူတို့အသိဆုံးဖြစ်ပါတယ်။2019မေလမှာကျင်းပတဲ့ငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံမှာဖက်ဒရယ်စီးပွားရေးအခြေခံမူတွေကိုဆွေးနွေးခဲ့ကြပါတယ်။စီဝိုင်းစီမံကိန်းချမှတ်အကောင့်ထဲဖွဲ့ရမှာဘဟုတိုင်းပြည်နယ်နဲ့ကိုပိုင်အုပ်ချုပ်ခွင့်ရဒေသတွေညှိနှိုင်းရမယ်လို့ဆိုပါတယ်ဒီနေရာမှာဘယ်လုပ်ငန်းကိုဘယ်အဆင့်ကလုပ်တင်နေဆိုတဲ့ပြဿနာကိုကင်တွယ်နိုင်ဖို့လိုပါတယ်စီမံကိန်းကြီးတွေကိုကျွမ်းကျင်တဲ့အဆင့်မြင့်အစိုးရဌာနကကင်တွယ်တင်တယ်လို့ဆိုပါတယ်လိုအပ်တဲ့ဥပဒေစည်းမျဉ်းကိုအဆင့်မြင့်အစိုးရကသာကင်တွယ်နိုင်ပါတယ
်မင်းမျိုးမူဆယ်ကာလာဟာရှမ်းဒေသမှာရှိလို့လန်တိန်တရေးကိုရှမ်းပြည်နယ်အစိုးရကတာဝန်ယူရမယ်လို့မပြောနိုင်ပါဘူးဒီလန်ကဝင်လာတဲ့တရုတ်ကုန်ပစ္စည်းတွေတပြီလုံးမှဖြန့်ဝေနေတာမို့လန်တိန်တရေးကိုဗဟုအစိုးရတာဝန်ယူတာပိုပြီးထိရောက်မှုရှိပါလေတပြီလုံးအတွက်သုံးတဲ့လန်ကိုရှမ်းပြည်နယ်အစိုးရတခုသီးကိုတိန်တရေးတာဝန်ပေးတာဟာသဘောဝမကျဘူးလို့ဆိုပါတယ်တန်လွင်ချင်းနဲ့ပတ်သက်တဲ့ကိစ္စကိုရှမ်းပြည်နယ်အစိုးရတခုသီးကိုသာလုတ်ပိုင်ခွင့်မပေးတင်ပါဘူး။တန်လွင်မြစ်စီးစင်းနဲ့ကြာကရင်နဲ့မွန်ပြည်နယ်ကအစိုးရတွေကိုလည်းမြစ်နဲ့ပတ်သက်တဲ့ကိစ္စတွေမှာပြောရွေးဆွေးခွင့်ပေးဖို့လိုပါတယ်။ဒေသအမျိုးမျိုးမှနေထိုင်ကြတဲ့နိုင်ငံသူနိုင်ငံသားတွေရဲ့အကျိုးစီးပွားကိုဆောင်ရွက်နိုင်အောင်ပြုပြင်လုပ်ဖို့လိုအပ်ပါတယ်
။တိုင်းနယ်ပြည်နယ်ကကြောင်းမြတ်တယံဇာတထုတ်ယူမှုမှာဘ ਹੁ အစိုးရအာဏာပိုင်တွေလဝဲကြီးအုပ်အမြတ်ထုတ်ကြတာကိုလူသိများပါတယ်။တိုင်းသားလက်နက်ကင်ကလည်းတယံဇာတာကနေရံပုံငွေရှာကြပါတယ်။အဆိုပါဆုံးကတော့ကချင်ပြည်နယ်ဖားကန်ဒေသကကြောင်စိမ့်နယ်မြေဖြစ်ပါတယ်။ထုတ်ယူတဲ့ကြောင်စိမ့်တံမိုးရဲ့ဆဲပုံတစ်ပုံဟာအဆိုရကကြီးညာထားတာကိုကြည့်ရင်ကိုကျိုးစည်းဝါကိုအဓိကထားနေကြတာသိသာပါတယ်။ကြောင်စိမ့်ထုတ်ယူမှုကြောင့်သဘာဝပတ်ဝန်းကျင်ရောလူအဖွဲ့အစည်းရောပျက်စီးရပါတယ်။လွန်ခဲ့တဲ့အနှစ်30အတွင်းတယံဇာတာထုတ်ယူမှုတိုးပွားလာပေမဲ့ခေါင်းဆောင်ပိုင်းကအလွဲသုံးစားလုပ်မှုလဲတိုးပွားလာတဲ့အတွက်ဒေသခံပြည်သူလူထုအများစုဟာအကျိုးအမြတ်မခံစားကြရပဲရှိကြပါတယ
်။ဖက်ဒရယ်နိုင်ငံတွေမှာတရားစတာဝင်တွေကိုပြည်မနဲ့ပြည်နယ်အစိုးရစနစ်တကျခွဲယူကြပါတယ်။မြန်မာပြည်မှာတော့ဗဟိုချုပ်ကင်မှုနဲ့အလွဲသုံးစားလုပ်မှုဒဏ်ကိုခံနေရပါတယ်။2019ငြိမ်းချမ်းရေးညီလာခံမှာတရားစတာဝင်တွေခွဲယူရေးကိုမဆွေးနွေးကြဘူးလို့ဆိုပါတယ်။တရားစတာဝင်တွေကိုအလွဲသုံးစားမလုပ်နိုင်အောင်နိုင်ငံတော်ရမုံငွေ sovereign fund တည်ထောင်ပြီးတိမ့်တိမ့်တာမျိုးလေမြန်မာပြည်မှာမရှိသေးပါဘူးဒါပေမဲ့နိုင်ငံတော်ရမုံငွေကိုအလွဲသုံးစားမလုပ်နိုင်အောင်သိသာမြင်သာမှုတာဝန်ယူမှုနဲ့ကြွန့်ကျင်မှုရှိဖို့လိုပါတယ်အပြစ်ရအုပ်စုတွေဟာမူရစ်ဆေးကုံတွင်မှုပြဿနာကိုလည်းငြိမ်းချမ်းရေးညီလာခံမှာထည့်သွင်းဆွေးနွေးဖို့လိုအပ်ပါတယ်တဲ့လောလောဆယ်မှာနိုင်ငံရေးလုံခြုံရေးမြေတရားစတာစီးပွားရေးနဲ့လူမှုရေးကိစ္စတွေကိုဆွေးနွေးကြပြီမဲ့မရှင်းမလင်းဖြစ်နေတာကများတယ်လို့ဆိုပါသေး။မြမပြည်ဟာလူမျိုးစုံနေတိုင်းတဲ့ဒေသဖြစ်လို့ဒေသန္တရအစိုးရအဆင့်မှာလောက်ရမယ်ကိစ္စတွေအများကြီးရှိနေပါသေး။ဒါကြောင့်အပြစ်အခက်ရက်စဲသွားတဲ့ဒေသမှာညီညာရေးအရာတာကိုပြည်သူတွေခံစားနိုင်အောင်ဝိုင်းဝန်းကူညီတင်ကြောင်းသူတေတီပေါ်မီနိုလက်တီနဲ့နန်းစန္ဒီတို့ကသုံးသပ်ထားပါတယ်ခင်ဗျာ။
ဟောင်ခင်ရဲ့မြန်မာအရေးတုံ့သက်ချက်ကိုနားဆင်ခဲ့ကြရတာပါ VOA ကအခုထုတ်လွှင့်ပေးနေတဲ့ရေဒီယိုအစီအစဉ်တွေကို VOA ရဲ့အင်တာနက်စာမျက်နှာ burmese.voanews.com မှာဖတ်ရှုနားဆင်နိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News မှာလည်းတိုက်ရိုက်နားဆင်နိုင်ပါတယ်ရှင
်။လူမှုရေး၊စီးပွားရေး၊နိုင်ငံရေးနဲ့ဘာသာရေးနယ်ပယ်တည်တည်မှာလူမျိုးမျိုးတွေရဲ့ယုံကြည်ရာယုံကြည်ရာတွေအားလုံးကိုသူယုံကြည်ရာအစီအစဉ်မှာတင်ဆက်ပေးနေပါတယ်။အပတ်စဉ်တင်ဆက်ပေးနေတာပါ။စောင့်မျှော်နားဆင်ပါခင်ဗျာ။
ဒီမြန်မာပိုင်းရဲ့ကြာတာပြည်နေညပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုတော့တိုင်းသားဒေသတွေမှာထူးထူးခြားခြားဖြစ်တဲ့သတင်းတွေကိုစူးစီးတင်ဆက်ထားတဲ့အတိုင်းသတင်းလွှာကဏ္ဍကိုအလှည့်ပေးကြအောင်ပါရှင
်။အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြေဆိုပါရယ်မြန်မာနိုင်ငံတဝမ်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအာမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့တမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကိုကျင်းသူရဲကောင်းဘွဲ့ပေးအပ်တဲ့အပေါ်ကျင်းလူထုအခြေပြုအဖွဲ့22ဖွဲ့ကနေကန့်ကွက်လိုက်ပါတယ်ရခိုင်ပြည်နယ်မှာရခိုင်တပ်မတော် AA နဲ့မြန်မာအစိုးရတပ်မတော်တို့ကြားတိုက်ပွဲကြောင့်ကြေးရွာသားတွေတိမ်းရှောင်နေကြရတဲ့ဆိုတာနဲ့ရှမ်းပြည်နယ်မြောက်ပိုင်းတီပေါ်မြို့နယ်ထဲမှာတိုက်ပွဲကြောင့်ဒေသခံလူထုတစ်ထောင်နီးပါးဟာနေရက်ကနေထွက်ပြေးတိမ်းရှောင်နေရတဲ့အခြေအနေတွေအကြောင်းကိုကြားကြရမှာပါရှင်
ကျမကနန်းဟွန်ပါရှင်တရင်တွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါတမရော်ကကွယ်ရေးဦးစီးချုပ်ပို့ချုပ်မှုကြီးမင်းအောင်လိုင်းကိုချင်းပြည်နယ်တီးတိမ်မျိုးစုံမီအသင်းကနေချင်းတရဲကောင်းဘွဲ့ပေးအပ်တဲ့ပေါ်ဇုံမီចောင်းသားလူငယ်အဖွဲ့ဝင်ချင်းလူထုအခြေပြု22ဖွဲ့ကနေကန့်ကွက်လိုက်ပါတယ်ဒီတိန်ဇုံမီအဖွဲ့အမည်ခံလူတစုရဲ့ချင်းတရဲကောင်းစုဂုံပြုတ်ချင်းမြင့်တဲ့လောက်ရဟာပြည်သူငင်းချိုင်းရေးအမျိုးသားပြန်လည်ရင်ကြားစေရေးတိုင်းရင်းသားချင်းချင်းချစ်ချီစည်းလုံးရေးကိုထိခိုက်စေတယ်လို့ရှုမြင်ပြီးမိမိတို့ဇုံမီချင်းအမျိုးသားထုနဲ့လုံးဝမတက်ဆိုင်ပါကြောင်းပူးတွဲကြေညာချက်ထုတ်ပြန်ခဲ့တာပါဒီဇင်ဘာလ4ရက်နေ့ကချင်းပြည်နယ်ဒီတိန်ဇုံမီအဖွဲ့ကကက်သလစ်ခရစ်ယာန်ဘုန်းတော်ကြီးကျောဆက်ထန်နန်းဇုံမုံဦးဆောင်တဲ့အဖွဲ့ကနေတမရော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကိုနေပြည်တော်ပရင်နောင်ရိတ်သားမှလာရောက်တွေ့ဆုံပြီးသူရဲကောင်းပွဲကိုဂုဏ်ပြုချင်းမြှင့်ပေးအပ်ခဲ့တာပါ။တီးတိမ်မြို့ဇုံမီအတင်းတာဝန်ရှိသူတွေကတော့မြန်မာနိုင်ငံတမရော်မှာရာထူးအကြီးဆုံးပုဂ္ဂိုလ်ကိုတီးရဲကောင်းအဖြစ်သတ်မှတ်ပေးအပ်တာဖြစ်တယ်လို့အသင်းထရွေတွင်ရင်မူဥကပ်ခင်ပောင်ကပြောပါတယ်
ရခိုင်ပြည်နယ်ကမြို့နယ်တချို့မှာရခိုင်တပ်မတော် AA နဲ့မြန်မာစစ်ရသားတို့ကြားတိုက်ပွဲတွေဆက်တိုက်ဖြစ်ပွားနေတဲ့အတွက်ခြေရွာသားတချို့နေရာစွန့်ခွာပြီးစစ်ပြေးဒုက္ခတွေဖြစ်နှိစရာခြေရွာတွေမှာခိုလုံနေကြရပါတယ်။ဒီဇင်ဘာလ17ရက်နေ့မနေ့ပိုင်းကဘူရီတောင်မြို့နယ်ကံပြင်းခြေရွာမြောက်ဘက်အသင်းချောင်းမှာတိုက်ပွဲဖြစ်ပွားခဲ့တဲ့အတွက်တန်ကားတော်တွေပါဝင်ခြေရွာသား200ကျော်ဟာရွာကစွန့်ခွာပြီးစီတောင်ရွာနဲ့စပတ်သားရွာမှာခိုလုံနေကြရပါတယ်။အလားတူပုံနုချုံမြို့နယ်ဖက်ဝချောင်းကျေးရွာမှာဒီဇင်ဘာလ9ရက်နေ့ကတိုက်ပွဲဖြစ်ပွားခဲ့တဲ့အတွက်စစ်ဘေးရှောင်ဒုက္ခသည်40ကျော်တင်ဘုံတန်းကျေးရွာမှာခိုလုံနေကြရတယ်လို့တင်ဘုံတန်းကျေးရွာအုပ်ချုပ်ရေးမှူးဦးသိန်းဝင်းကပြောပါတယ်။လွန်ခဲ့တဲ့နိုဝင်ဘာလကုန်ပိုင်းကစပြီးဘင်္ဂလားမြန်မာနယ်စပ်တခြားအပါအဝင်ဗုဒ္ဓတောင်မောင်းသောရသိတောင်မြောက်ဦးမင်းပြားနဲ့မြေပုံမြို့နယ်တွေမှာရခိုင်တပ်မတော် AA နဲ့မြန်မာစစ်ရသားတို့တိုက်ပွဲတွေဆက်တိုက်ဖြစ်ပွားနေပါတယ်။
ထောင်တန်းနဲ့ငွေတန်းချမှတ်ထားတဲ့ကချင်တက်ကြလှုပ်ရှားသူ3ဦးကိုပြန်လွတ်ပေးဖို့မြစ်ချင်းနှမ်းမြို့မှာထောင်နဲ့ချီတဲ့ကချင်ပြည်သူတွေကနေစာနာပြတောင်းဆိုခဲ့ကြပါတယ်။ဒီဇင်ဘာလ17ရက်နေ့ကမြစ်ချင်းနှမ်းမြို့မနောကွေးမှာစာနာထုတ်ဖော်ခဲ့ကြတာပါ။ဒီစာနာဖော်ထုတ်ပွဲကိုအာဏာပိုင်တွေကနောက်ရှက်တာမရှိပေမဲ့လည်းခွင့်ပြုချက်ရယူစဉ်ကတင်ပြထားတဲ့အထဲမှာမပါတဲ့ပိုစတာမှာရေးသားထားတာတွေကိုဖြုတ်တင်းခိုင်းတယ်လို့စာနာဖော်ထုတ်ရေးကော်မတီဝင်ဒေါ်မရမ်ဆန်ဒွဲရာကပြောပါတယ်။တမရော်ကိုအကြီးပြက်စီတဲ့ဆိုရဲဆွဲချက်နဲ့ကချင်တက်ကြွလှုပ်ရှားသူကိုလွမ်ဆောင်ကိုစော်ကြက်နဲ့ဒေါ်နန်ဘူးတို့ကိုပြီးခဲ့တဲ့ဒီဇင်ဘာလ9ရက်နေ့မှာမြစ်ချင်းနှမ်းမြို့နယ်တရားရုံးကနေထောင်တန်းငွေတန်းချမှတ်ခဲ့တာပါတရားမျှတမှုမရှိဘဲထောင်တန်းချမှတ်ခံရတဲ့ကချင်လူငယ်ကောင်းဆောင်3ဦးကိုချင်းချက်မရှိအ мян ဆုံးလွတ်ပေးဖို့နဲ့တရားမျှတမှုကိုဖော်ဆောင်ပေးဖို့ကချင်လူထုစာနာထုတ်ဖော်ပွဲကနေတိုက်တွန်းတောင်းဆိုထားပါတယ်
လာမယ့်2019ခုနှစ်မှာကရင်သမျိုးသားလုံးညီလာခံကျင်းပနိုင်ရေးအတွက်အကျိုးစီးပွားစရာလုပ်ဖို့ကရင်မျိုးသားစည်းလုံးညီညွတ်ရေးနဲ့ငြိမ်းချမ်းရေးကော်မတီ KUPC စည်းဝေးမှာဆုံးဖြတ်ခဲ့ပါတယ်။ KM Yurani Lagan Jimba Yine, KM Yugan, Ninja Yisunibu, Yawin, Pawi, Muya Santa Chingu, KUPC Nine Lakanjang, Sara, Sumia Chadre Pawi, Sumia Chau Chaku, Akula Sayanigani, Satayaneti, Tawemuni, Majimba Kere, the Sejimia, KUPC, Siwigani, Topian, Topian Chatama, Pobia Tavare, KUPC, KM Naga Labasibu, Losan Yandre, KM Tainda Lenakan Kongsongri, KM Nanga Yipati Kongsongri, KM Yia Wunji Dune, KM Bara Yi Kongsongri Pawimbi,
နောက်ဆုံးသုံးခုနှစ်ကဖွဲ့စည်းထားတဲ့အဖွဲ့တစ်ခုလည်းဖြစ်ပါတယ်။မွန်ပါတီအမည်နဲ့တရားဝင်မှတ်ပုံတင်ခြင်းကိုခွင့်မပြုကြောင်းပြည်ထောင်စုရဲကောက်ပွဲကော်မရှင်နဲ့မွန်ပါတီတီထောင်လိုသူတို့ဒီဇင်ဘာ၁၂ရက်နေ့မှာတွေ့ဆုံခဲ့ရမှာအတိပေးပြောကြားခဲ့တယ်လို့ပါတီတွက်ဖက်တွင်မှုတဲ့နိုင်လည်ဤသမားကပြောပါတယ်။မွန်ပါတီလိုအမည်ပေးလိုက်မယ်ဆိုရင်မွန်တမျိုးသားလုံးကိုကိုစား ကဆိုပါတယ်နေပြည်တော်ရှိပြည်ထောင်စုရဲ့ကောက်ပွဲကော်မရှင်ယုံမှာကော်မရှင်ဥက္ကဋ္ဌအပါအဝင်အဖွဲ့များနဲ့အတူမွန်ပါတီကနိုင်လေးသမားနဲ့နိုင်စံတင်တို့ကိုဒီဇင်ဘာလ17ရက်နေ့မှာတွေ့ဆုံခဲ့တာပါပါတီတီထောင်လို့သူပုဂ္ဂိုလ်17ဦးတို့နဲ့တဖန်ပြန်လဲဆွေးနွေးပြီးမွန်ညင်ညွတ်ရဲ့ပါတီအမည်နဲ့မကြာခင်မှာ
အမြန်ဆုံးမပုံတင်ဖို့ကြိုးပမ်းလှုပ်ဆောင်သွားမယ်လို့လိုင်လာရေးတမကပြောပါတယ်အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါရှမ်းပြည်နယ်မြောက်ပိုင်းတီဘောမြို့နယ်ထဲမှာတိုက်ပွဲတွေထပ်မံဖြစ်ပွားတဲ့အတွက်ဒေသခံလူထုတထောင်နီးပါးဟာနေရပ်ကနေထွက်ပြေးတိမ်းရှောင်နေရပါတယ် လက်နက်ကင်တပ်ဖွဲ့တွေများပြားတဲ့တီဘောမြို့နယ်နမ်မခေါ်အုပ်စုမှာနိုဝင်ဘာလနဲ့ဒီဇင်ဘာလအတွင်းမှာပဲတီဘောမြို့နယ်ထဲမှာတိုက်ပွဲတွေကြောင့်ဒေသခံလူထုတွေဟာသုံးကြိမ်ထက်မနည်းစစ်ဘေးရှောင်နေကြရပါတယ်
ဒီဇင်ဘာလ10ရက်နေ့ကတီဘောမြို့တောင်ဘက်မှာရှိတဲ့နမ်မခေါ်အုပ်စုအတွင်းမှာတိုက်ပွဲတွေဖြစ်ပွားခဲ့လို့ဟိုနာရွာ၊ခိုင်လုံရွာ၊တွန်ကျန်းရွာ၊တာလုံရွာနဲ့ကုန်းစော့ကျေးရွာအုပ်စုခိုင်ဟိုးရွာကဒေသခံရွာသားတွေဟာဟိုနာရွာကပုံကြီးကျောင်းနဲ့မန်ဆမ်ရဲကျရွာကပုံကြီးကျောင်းနန်နီယာမှာစစ်ဘေးရှောင်ခိုးလုံနေကြရတာဖြစ်ပါတယ်။လောလောဆယ်မှာတော့နေရမပြနိုင်သေးတဲ့စစ်ဘေ
ဒီကတော့စာရေးကြတော့လူမှာပေါ့ကျွန်တော်လည်းတော့ကျွန်တော်တို့လည်းလောစက်တက်နိုင်တယ်လို့တော့သောက်ပံကူညီပေးတာပါမန်ဆန်ရေးကြပဲမှာတော့ငါးရာနီးပါးလောက်ရှိတယ်သူတို့အဲ့လိုနှစ်ခုပေါင်းလို့များ900ကျော်လားလို့ပြောတာပေါ့တိုက်ပွဲဟာဟိုနားရွာအရှိဖက်တမိုင်အကွာလောက်မှာဖြစ်ကြတာဖြစ်ပြီးအစိုးရဘက်ကနေအာစီအက်စ်အက်စ်အေပိုင်းနဲ့တိုက်ဖရီဒမ်ဝက်ဘ်ဆိုက်မှာတော့
စစ်ဘေးရှောင်တွေဟာလေယာဉ်ချန်တွေပစ်ထားရပြီးအခြေအနေမအေးချမ်းနေတာကြောင့်နေရာမပြောင်းနိုင်ကြတဲ့ဘူးလို့ဟိုနားဖုန်ကြီးကြောင်ရောက်တွန်ကျန်းရွာသူနိုင်လုံကပြောပါတယ်။တီဘောမြို့နယ်နားမခေါ်အုပ်စုမှာအစိုးရတပ်မတော်အပြင်မြောက်ပိုင်းမဟာမိတ်တပ်ဖွဲ့ဝင် SSPP SSA နဲ့တောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSA တို့လှုပ်ရှားသွားလာနေပါတယ်။
ဆက်ပြီးတော့နေနေအငင်းပွားမှုဖြစ်ပွားနေတဲ့တနင်္လာရီတိုင်းရေပြူမျိုးနဲ့အတွင်းကြီးထွားလာနေတဲ့မြေမြုပ်မိုင်းအန္တရာယ်ရှင်လင်းရေးအတွက်မွန်ပြည်သက်ပါတီနဲ့ကရင်အမျိုးသားအစည်းအရုံး KNU တို့ကြားတွေ့ဆုံဆွေးနွေးပြီးသဘောတူညီမှုတွေရရှိခဲ့ပါတယ်။နှစ်ဖက်ဆွေးနွေးချက်အရမကြခင်မှာသဘောတူလက်မှတ်ရေးထိုးသွားမယ်လို့ဆိုပါတယ်။မိကလျာမုံကစူးစီးတင်ဆက်ထားပါတယ်။
ပြီးခဲ့တဲ့လပိုင်းတွင်မှာမြေမြုပ်မိုင်း၄ချိန်ပောက်ခွဲခဲ့တဲ့တနင်္လာရီတိုင်းဒေသကြီးရေပြည်မြို့နယ်မှာမိုင်းအန္တရာယ် KNU နဲ့မွန်ပြည်သက်ပါတီမြို့နယ်အစ်သဘောတူညီမှုရရှိခဲ့ကြပြီးမကြာခင်မှာလက်မှတ်ရေးထိုးသွားမယ်လို့မွန်ပြည်သက်ပါတီတဝဲခရိုင်ဥက္ကဋ္ဌနိုင်ညာထွန်းကမွန်ပါတာနဲ့အခုလိုပဲပြောပါတယ်။ ကျွန်တော်ကတော့အလင်းတန်းတောက်ပြတ်ပြတ်သွားတယ်တိကြရမှာသဘောတူညီချက်တွေရရှိခဲ့ကြပြီးတော့အဲ့ဒီလုပ်ငန်းတွေအကောင့်တွေပို့ဖို့အတွက်မကြာခင်မှာသဘောတူညီချက်တွေကိုလက်မှတ်ရေးသွားကြမှာဖြစ်ပါတယ်ခင်အယူဝင်းရင်းမြို့နယ်တရားသူကြီးစောစီတူထွန်းနဲ့မွန်ပြည်တစ်ပါတီတဝဲခရိုင်အမှတ်နှစ်တိုင်ရင်ကတိုင်ရင်မှုဒုဗိုလ်မှုကြီးချမ်းလွန်တို့ဦးဆောင်တဲ့
နှစ်ဖက်ကိုယ်စားလှယ်ဖွဲ့တွေဟာပြီးခဲ့တဲ့ဒီဇင်ဘာ9ရက်နေ့နဲ့9ရက်နေ့တွေမှာရေမြို့နယ်မှာနှစ်ကြိမ်တွေ့ဆုံဆွေးနွေးခဲ့တာပါ။ခင်အန်ယူဝင်းရေးမြို့နယ်တရားသူကြီးစောစီတူထွန်းပြောတာကတော့ဒီဒေသတင်းငင်းအချမ်းဖို့အတွက်ကခင်အန်ယူနဲ့မွန်ပြည်တဲ့တို့ဆက်ဆံမှုအပေါ်မှာမူတည်နေတဲ့အတွက်မကြာခင်မှာလက်မှတ်ရေးထိုးကြမယ်လို့ဆိုပါတယ်။ကြာခင်မှာတော့လက်မှတ်ထို
KNU နဲ့မွန်ပြတဲ့တို့နယ်မြေညင်းပွားဖြစ်နေကြတယ်။ရေဖြူမြို့နယ်အလဲစခန်းချင်းရွာနီးကကြောင်ရှာခွင်းဒေသတစ်ဝိုက်မှာရာဘာကျန်ကွန်တီချန်ဒွင်းချန်တွေရေးအတွက်၄ရက်ဝန်းကျင်ကစိုက်ပျိုးလောက်ကနေကြတာဖြစ်ပြီးပြီးခဲ့တဲ့နိုဝင်ဘာလနဲ့အောက်တိုဘာလတွေအတွင်းမှာလည်းလူသွားလာတဲ့ခြံတွေမှာမြေမြောက်မှန်၄ချိန်ပောက်ွယ်ခဲ့လို့လူ၃ယောက်ခြေထောက်ဖြတ်ခဲ့ရတဲ့အထိဒဏ်ရာရရှိခဲ
ထိခိုက်လာနေတာကြောင့်ဒေတာကန်တွေစိုးရိမ်စိမ်နဲ့လာရောက်တင်ပြခဲ့တယ်လို့မွန်ပြည်နယ်လွှတ်တော်ဒုဥက္ကဋ္ဌဒေါက်တာအောင်နိုင်ဦးကခုလိုပဲပြောပါတယ်။
ကနကနာဒီမှာနေထိတော့ခြေတော့ကြတာတွေဟိုအသက်အန္တရာယ်တွေဆိုရင်ရတာတွေဥစုလို့ရှိရင်မသွားရဲမလာရဲဒီဘွားကြီးအတွက်ကိုစာဖို့နေရဲ့အတွက်ကိုရသိနေရတဲ့ဒီခြံလုပ်ငန်းဟိုတောင်မှမလုပ်ရဲတဲ့အနေထားမျိုးဆိုရင်ဒီဘွားမှုတွေအပြည့်ဖြစ်နေတယ်ဆိုတဲ့အကြောင်းဝိုင်းဝန်းကူညီဖြည့်ရှင်းပေးဖို့တို့ကသင်ပြတောင်းဆိုတယ်ဒီဖြစ်စဉ်ကိုတနင်္လာရီတိုင်းဒေသကြီးမှာရှိတယ်ပြစ်ခတ
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်။တမရော်ကကွယ်ရေးဦးစီးချုပ်ဘုချုံမူကြီးမင်းအောင်လိုင်းကိုချင်းပြည်နယ်တီတိမ်မြို့ဆိုမီအတင်းကနေချင်းတူရဲကောင်းပွဲပေးအပ်တဲ့အပေါ်ချင်းလူထုအခြေပြုနဲ့ဆက်နှစ်ဖွဲ့ကနေကန့်ကွက်လိုက်ပါတယ်။ရခိုင်ပြည်နယ်ကမြို့နယ်တချို့မှာရခိုင်တမရော်အေအေနဲ့မြန်မာအစိုးရတို့အကြားတိုက်ပွဲတွေဆက်တိုက်ဖြစ်ပွားနေပြီးကျေးရွာသားတို့ချို့စစ်
တင်ဆက်သွားမယ်တရင်တင်လာပဲဖြစ်ပါတယ်။နောက်တင်ပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
။နေဆက်ဒေသတိုင်းသတင်းတောက်တွေစူးစီးတင်ဆက်ထားတဲ့တိုင်းသတင်းလွှာအစီအစဉ်ကိုနားဆင်ကြရတာပါရှင်။အခုအစီအစဉ်တွေအဆုံးမသတ်ခင်မှာသတင်းချင်းချုပ်ကိုမတ်စုမြတ်မွန်ကပြောပြပေးပါအောင်ရှင်။
ကမ္ဘာတဝန်းသတင်းထုတ်တွေဖန်စီထောင်ချခံရတဲ့အခြေအနေဟာတာမန်ဖြစ်ရောဖြစ်စဉ်အခြေအနေလိုဖြစ်နေပြီလို့သတင်းသမားများကာကွယ်စောင့်ရှောက်ရေး CPG အဖွဲ့ကဒီကနေ့စီရင်ခံစာထုတ်ပြန်လိုက်ပါတယ်။မြန်မာနိုင်ငံအပအဝင်ဒီကမ္ဘာမှာထောင်ချခံထားရတဲ့သတင်းတောင်250ယောက်ကျော်ရှိနေပြီးတော့အရေးကြီးတဲ့သတင်းဖော်ပြမှုတွေအပေါ်မှာအာဏာသုံးဖိနှိပ်မှုမျိုးကယာယီမြင့်တက်နေတာမဟုတ်တော့ဘူးလို့ CPG ကပြောပါတယ်။နိုင်ငံရေးသတင်းရေးသားဖော်ပြတဲ့သတင်းသမားတွေအနေနဲ့အများဆုံးကြုံရပြီးတော့သတင်းတောက်တွေအတွက်ဒုတိယအကြိမ်အရှိဆုံးကတော့လူ့အခွင့်အရေးနဲ့ဆိုင်တဲ့သတင်းမျိုးဖြစ်တယ်လို့ CBJ ရဲ့အစီရင်ခံစာထဲမှာထောက်ပြထားပါတယ်။2018-2019ခုနှစ်အတွက်မြန်မာနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးမှုတိုးတက်မှုနှုန်းဟာ600ခန့်နှုန်းကျော်ပဲရှိမယ်လို့ကမ္ဘာ့ဘဏ်နဲ့အပြည်ပြည်ဆိုင်ရာငွေကြေးရန်ပုံငွေအဖွဲ့ IMF တို့ကခန့်မှန်းလိုက်ပါတယ်။ဒီဇင်ဘာ23ကြာသပတေးနေ့မှာဒီ IMF Mission အဖွဲ့ရဲ့ Article 4ခီးစဉ်အဆုံးသတ်ထုတ်ပြန်ချက်မှာတိုးတက်မှုနှုန်းက 6.4 ရာခိုင်နှုန်းဝန်းကျင်ပဲရှိမယ်လို့ခန့်မှန်းပါတယ်။တရထဲထွက်လာတဲ့ကမ္ဘာ့ဘဏ်ရဲ့ဒီမြန်မာနိုင်ငံစီးပွားရေးစောင့်ကြည့်အစီရင်ခံစာထဲမှာတော့ 6.2 ရာခိုင်နှုန်းရှိနိုင်တယ်လို့ခန့်မှန်းပါတယ်။2019-2018ဘဏ္ဍာနှစ်ထက်ကိုတိုးတက်မှုနှုန်းခန့်မှန်းချက်ကဒသမရာခိုင်နှုန်းပိုပြီးတော့လျော့သွားတာဖြစ်ပါတယ်။ဗြိတိန်နိုင်ငံမှာအထွေထွေရွေးကောက်ပွဲမတိုင်ခင်မှာ Conservative Party ခေါင်းဆောင်နေရာကနေဆင်းပေးမယ်လို့ဝန်ကြီးချုပ် Theresa May ကဒီကနေ့အတည်ပြုပြောကြားခဲ့ပါတယ်။2022ခုနှစ်ကျင်းပမယ့်ရွေးကောက်ပွဲမှာသူဦးဆောင်ရှင်ပြိုင်သွားခြင်းပေမဲ့လည်းခေါင်းဆောင်တင်တဲ့ပြိုင်ဆိုင်တာကပါတီအတွက်အသင့်တော်ဆုံးဖြစ်လိမ့်မယ်လို့ Belgium နိုင်ငံ Brussels မြို့တော်မှာ EU ခေါင်းဆောင်တွေနဲ့ဆွေးနွေးပွဲမစခင်မှာဝန်ကြီးချုပ် May ကပြောကြားခဲ့ပါတယ်ရှင်။
တင်းချင်းချက်ကိုမဆုမြတ်မုံကပြောပြပေးခဲ့တာပါဒီညနေစီစဉ်ထုတ်လုပ်ရေးမှုကအမှတ်တင်ထားတဲ့ဖြစ်ပြီးအသံပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Voice ဆောင်ရည်ဖြစ်ပါတယ်ဒီကနေ့ထုတ်လွှင့်ပေးခဲ့တဲ့ VOE မြန်မာပိုင်းစီစဉ်တွေကို line to meter 19 25 32နဲ့ line lat meter 190တို့ကနေထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ် VOE ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးထူးတင်ရှိပါတယ်ရှင်သောတာရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေကျမများသစဉ်အောင်ပါ
This program has come to you from the Voice of America, Washington.